Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ18ရက်ဗိုလ်ရုညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေထိုင်ရိုက်စာလွန်နေပါပြီ line to meter 3251ပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညတထိတ်တန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ American သမ္မတ Joe Biden အစ္စရေးနိုင်ငံကိုဒီကနေ့ပဲရောက်သွားပြီးမယ် Jordan မှာ Arab ခေါင်းဆောင်တွေနဲ့မတွေ့ကြတော့ပါဘူးဂါဇာစစ်ရုံတိုက်ခိုက်မှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေမြေအနှက်မှာပေါ်ပေါက်နေပါတယ် UWSC ထိတ်တန်းတာဝန်ရှိသူနှစ်ဦးကိုတာဝန်ကနေရပ်ဆိုင်းလိုက်ပါတယ်ဆိုတဲ့သတင်းတွေကိုပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တူတယ်မှာဆိုရင်ကချင်ဘက်စစ်ကောင်စီတပ်စခန်းကို KIA ကချင်တပ်ဝန်တိုက်ခဲ့တာပေါ်သတင်းပြန်ကြားရေးတာဝန်ခံက
သူကိုအထက်နားလောက်ပါတပ်သိထားတဲ့ခမရ600မြင့်နဲ့အခလာရ96ချစ်တန်းစခန်းတွေကို KIA ဝန်တိုက်တဲ့ဖြစ်စီလေးရှိပါတယ်
နောက်ညောင်လေးပင် KI မှာတော့တရက်အတွင်းလေကြောင်းက6ကြိမ်တက်ခိုက်ခံရပြီးထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။နောက်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာတော့တရက်မဝင်ပြန်လာတဲ့ဒုက္ခသည်တချို့ဖန်ခံနေရပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ဗိုလ်တူညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတာနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်နောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျမ်းမာရေးနောက်ကိုရန်နဲ့အားကစားကဏ္ဍတွေကိုဇက်တိုက်နှဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင
်ဗျာ။ဂါဇာဒေသကဆေးရုံမှာပောက်ကွဲမှုအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်တင်းမာမှုတွေကြီးထွားနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးနိုင်ငံကိုဒီကနေ့ရောက်သွားပါပြီ။အမေရိကန်နဲ့ကာလရှည်ကြာမဟာမိတ်ဖြစ်လက်တွဲလာတဲ့အစ္စရေးကိုအားပေးကြောင်းပြသမဲ့ခီးစဉ်တွင်အစ္စရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပေမယ့်ဂျော်ဒန်နိုင်ငံမှာအာရက်ခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့အစီအစဉ်ကတော့ဂါဇာစစ်ရုံတိုက်ခိုက်ခံရမှုကြောင့်ပြည့်ပြည့်သွားပါပြီ။စစ်ရုံတိုက်ခိုက်မှုနဲ့ပတ်သက်လို့တော့အစ္စရေးနဲ့ဟာမတ်အပြန်အလှန်အပြစ်ဖို့နေကြပြီးဒေသရင်းမှာဆန္ဒပြပွဲတွေလည်းပေါ်ပေါက်နေပါတယ်။ဂါဇာမှာရှိတဲ့စစ်ရုံပောက်ကွဲမှုတွေဟာမတ်စစ်သွေးကြွတွေကအစ္စရေးကိုလူသားစုပေါ်ရာဇဝတ်မှုကျွလွန်တဲ့ဖက်စစ်အကြမ်းဖက်အစိုးရဖြစ်တုံ့နှုံးပြီးအပြစ်ဖို့ခဲ့ပါတယ်ဒုက္ခတဲ့အများစုအပါအဝင်လူနာတွေကလေးတွေနဲ့အမျိုးသမီးယာနဲ့ချီတေကျေထိခိုက်ခဲ့ကြောင်းလည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်ပါလက်စတိုင်းအာဏာပိုင်တွေကတော့လူ900လောက်သေဆုံးခဲ့ကြောင်းပြောဆိုထားပါတယ်အစ္စရေးကာကွယ်ရေးတပ်ဖွဲ့ကတော့ပောက်ကွဲမှုဟာသူတို့လက်ချက်မဟုတ်ကြောင်းငြင်းဆန်ထားပြီးပါလက်စတိုင်း GHS အဖွဲ့ရဲ့ rocket တစ်ခုပြစ်မှတ်နဲ့လွဲချော်ပြီးထိမှန်ခဲ့တာပါလို့ပြောဆိုထားပါတယ်ဒါပေမဲ့အဲ့ဒီ GHS အဖွဲ့ကတော့ဒီဆွဆွဲချက်ကိုငြင်းဆန်ထားပါတယ်အမေရိကန်သမ္မတဘိုင်ဒန်ကတော့စေယုံပောက်ကွဲမှုတွေဝမ်းနဲ့ဒေါသထွက်မိကြောင်းအစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကိုပြောဆိုခဲ့ပြီးတွေ့ရတဲ့အချိန်ဆိုရင်အစ္စရေးလက်ချက်မဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်ရှင်
။ဒီဂါဇာမြို့မှာပဲလူပေါင်းရာချီသေဆုံးခဲ့ရတဲ့ဆေးရုံတိုက်ခိုက်မှုအတွေ့ကုလသမဂ္ဂအထူးမှုချုပ်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။တရုတ်နိုင်ငံဘီဂျင်းမြို့တော်မှာကျင်းပနေတဲ့ခေတ်သစ်ပိုလမကြီးဆိုင်ရာညီလာခံမှာအထူးမှုချုပ်အန်တိုနီယိုဂူတာရက်စ်ကမိကွန်းပြောရမှာအောက်တိုဘာ9ရက်နေ့ကအစ္စရေးပြည်သူတွေပေါ်ဟာမတ်စ်အဖွဲ့ရဲ့တိုက်ခိုက်မှုကိုအပြစ်တင်တယ်လို့ဂါဇာမှာလူသားချင်းဆိုင်ရာအကူအညီအတွက်ပြစ်ခတ်မှုတွေချက်ချင်းရပ်ပေးဖို့လည်းအခုလိုတောင်းဆိုလိုက်ပါတယ
် Those attacks cannot justify the collective punishment of the Palestinian people
ကျွန်တော်တို့ညနေတွေ့နေရတဲ့လူသားတွေအကြီးအကျယ်ခံစားရတဲ့ဒုက္ခတွေပြေလျှော့စေဖို့လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်အောင်လုံလောက်တဲ့အချိန်နဲ့နေရာပေးပါလို့ကုလသမဂ္ဂအထွေမှုချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။အစ္စရေးဘက်ကရောဟာမတ်ဘက်ကပါလူသားချင်းစာနာတဲ့အကူအညီပေးနိုင်ရေးအတွက်သူကပန်ကြားခဲ့ပါတယ်။လက်ရှိအချိန်နဲ့ရလူအသက်ပေါင်းများစွာနဲ့ဒေသတစ်ခုလုံးရဲ့ကံကြမ္မာမရေမရာဖြစ်နေတယ်လို့လည်းသူကဆက်ပြောခဲ့ပါသေးတယ်။ဂါဇာမြို့မှာရှိတဲ့ El Ali El Arabi ဆေးရုံအင်ကာနီကတက်ခိုက်ခံခဲ့ရမှုအတွင်482ယောက်သေဆုံးတယ်လို့ဒေသခံပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။သေဆုံးသူတွေထဲမှာဆေးရုံမှာဆေးကုသနေရသူတွေအပြင်ဘေးလွယာထွက်ပြေးလာကြသူတွေပါဖြစ်တယ်လို့ပါလက်စတိုင်းအာဏာပိုင်တွေဘက်ကပြောထားပါတယ်ခင်ဗျာ
။ဂါဇာမှာရှိတဲ့ဆေးရုံတိုက်ခိုက်ခံရပြီးတဲ့နောက်လူတွေအများအပြားသေဆုံးခဲ့တဲ့ဒီတိုက်ခိုက်မှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနေရာအနှံ့မှာပေါ်ပေါက်နေပါတယ်။လေဗနွန်နိုင်ငံဘေရွတ်မြို့လမ်းမပေါ်မှာ မော်တော်ဆိုင်ကယ်တွေနဲ့ဟွန်းတွေတီးပြီးပြင်သစ်တန်ယုံနဲ့ကုလသမဂ္ဂယုံတွေရှိမှသွားရောက်ဆန္ဒပြနေကြတာပါ။တချို့ကပါလက်စတိုင်း Hezbollah အလံတွေကင်ထားပြီးပါလက်စတိုင်းတွေဘက်ကထောက်ခံအော်ဟစ်ခဲ့ကြပါတယ်။ Israel ဘက်ကတော့သူတို့ပြစ်ခတ်တဲ့ဒုံးကျည်မဟုတ်ကြောင်းညှင်းဆိုထားပေမဲ့တခြားကမ္ဘာနေရာတချို့မှလည်းစေယုံကိုတိုက်ခိုက်မှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ Lebanon မှာရှိတဲ့ Hezbollah အဖွဲ့ကဒေါသအကြီးကျယ်ထွက်ရတဲ့နေ့အဖြစ်ပြောဆိုထားပါတယ်။ Gaza ကမ်းမြောင်မှာ Israel ဘက်ကလေကြောင်းတိုက်ခိုက်မှုတွေအရှိန်မြင့်ခဲ့ပြီးစစ်ရေးတင်းမာနေချိန်မှာ Israel ဘက်ကရောပါလက်စတိုင်းကိုပါအပြန်အလှန်ထောက်ခံတဲ့ဆန္ဒပြပွဲတွေနိုင်ငံတကာမှာရက်စက်ပေါ်ပေါက်နေတာပါ။မနေ့ကနယူးယောက်မြို့ Washington Square ပန်းခြံမှာ Israel ကိုထောက်ခံသူတွေစုယုံဆန္ဒပြခဲ့ကြပြီးနောက်ပိုင်းလမ်းတစ်ဖက်မှာလည်းပါလက်စတိုင်းကိုထောက်ခံသူတွေကစုဝေးခဲ့ကြပါတယ်။နှစ်ဖက်ထိတိုက်တွေ့ခဲ့ပြီးမြဲဆန္ဒပြပွဲတွေကတော့ငြင်းငြင်းချမ်းချမ်းပြီးဆုံးသွားခဲ့ပါတယ်။
American Outlook တော့ဥက္ကဋ္ဌနေရာလစ်လပ်နေတာအတွက်ဒီနေ့ထပ်မဲပေးကြဖို့ရှိပါတယ်။ဒီ Outlook တော့ဥက္ကဋ္ဌနေရာအတွက်လူအများစု Republican တွေအဆိုပြုထားတဲ့ Outlook တော့တရားရေးကော်မတီဥက္ကဋ္ဌ Conservative အမတ် John Jim Jordan ကိုတာဝန်ပေးနိုင်ရေးဒုတိယကြိမ်အဖြစ်ဒီနေ့ပေါ်ထူးနေမှာမဲပေးကြမှာပါ။လက်ရှိသမ္မတ Joe Biden ပေါ်သဘောထားတင်မာသူဖြစ်ပြီးသမ္မတဟောင်း Donald Trump ကလူသိရှင်ကြားထောက်ခံပေးထားတဲ့ Outlook တော့ဥက္ကဋ္ဌလောင် Jordan ကိုအင်္ဂါနေ့တုန်းကပထမအကြိမ်မဲခွဲတာမှာ Republican အမတ်20ကမဲမပေးတဲ့အတွက်လိုအပ်တဲ့ထောက်ခံမဲမရခဲ့ပါဘူး။ဒါပေမဲ့အခုလိုနောက်တစ်ခေါက်မဲခွဲရင်တော့သူထောက်ခံမဲပိုရမယ်လို့ယုံကြည်ကြောင်း Jim Jordan ကပြောခဲ့ပါတယ်။ American Outlook တော့မှာဥက္ကဋ္ဌနေရာလစ်လပ်နေတာအတွက်ဥပဒေပြေးဆိုင်ရာလုပ်ငန်းတွေရပ်တန့်နေပြီး Israel ကိုစီးရီးယားအကူအညီပေးဖို့ကိစ္စနဲ့ Ukraine ကိုထောက်ပံ့ရေးပါဝင်ရေရှည်အစိုးရ3စီသတ်မှတ်နိုင်ရေးကိစ္စတွေကိုလည်းဆွေးနွေးအတည်မပြုနိုင်ပဲရပ်ဆိုင်နေပါတယ်။ဥက္ကဋ္ဌအောင်ကေဗင်မက္ကာသီတို့ကတော့15ချိန်တိုင်တိုင်မဲခွဲပြီးမှအောက်လွတ်တော်အမဥက္ကဋ္ဌဖြစ်လာခဲ့တာကြောင့်အခုဒီချိန်လဲအချိန်ချင်းမဲခွဲရနိုင်တယ်လို့လည်းအကဲခတ်တွေကမျှော်လင့်ထားကြပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ58 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးည VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်အမေရိကန်နိုင်ငံသားဌာနဒုတိယလက်ထောက်နိုင်ငံသားဝန်ကြီးအဖရီဟက်တာဟာဘင်္ဂလားဒေ့ရှ်နိုင်ငံကရင်ဂျာဒုက္ခသည်စခန်းကိုတွားရောက်အကဲခတ်ခဲ့ပြီးတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းဌာနမှဖော်ပြထားပါတယ်။အဖွဲ့ဝင်6ဦးပါကိုယ်စားလှယ်ဖွဲ့ကိုဦးဆောင်ခဲ့တဲ့အမေရိကန်အကြီးအကဲတန်ရာရှိဟာကော့ပ်ဇာခရိုင်ကရင်ဂျာဒုက္ခသည်6သိန်းလောက်ရှိတဲ့ယူကီယာဒုက္ခသည်စခန်းကိုအင်္ဂါနေ့ကတွားရောက်ခဲ့တာပါ။ကုလသမဂ္ဂကဆောင်ရွက်နေတဲ့ဒုက္ခသည်စခန်းတွင်းကလုပ်ငန်းတွေနဲ့ဒုက္ခသည်တွေအခြေအနေကိုလေ့လာဖို့နဲ့အကူအညီလိုအပ်ချက်တွေနဲ့ပတ်သက်လို့စမ်းစစ်ဖို့ရည်ရွယ်ထားတဲ့ခီးစဉ်မှာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အမေရိကန်ကိုယ်စားလှယ်ဖွဲ့ဟာဒုက္ခသည်တွေအတွက်ဖွင့်လှစ်ထားတဲ့စခန်းတွင်းကနေရာတချို့ကိုတွားရောက်ကြည့်ရှုခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တချို့နဲ့လည်းတွေ့ဆုံခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကေဇေးရီနဲ့ပြန်လည်နေရာချက်ထားရေးကော်မရှင်နာမင်းကြီးမိုဟာမက်မီဇန်နာရာမန်ကိုကိုးကားပြီးသတင်းတွေကဖော်ပြကြပါတယ်။ကော့ပဇားမှာရှိတဲ့ဒုက္ခသည်ကေဇေးရီနဲ့ပြန်လည်နေရာချက်ထားရေးကော်မရှင်နာမင်းကြီးယုံမှလည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါသေးတယ်။
စစ်တပ်နဲ့ပတ်သက်တဲ့နောက်ထပ်ထုတ်ကုန်တွေသပိတ်မှတ်ဖို့ပြည်ထောင်ချေဆိုင်ဘာမာကမ်ပိန်းအဖွဲ့ကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ပိုင်ဆိုင်တာဒါမှမဟုတ်ဆက်နွယ်တဲ့ကုမ္ပဏီတွေကိုသပိတ်မှောက်ချဖို့ထုတ်ပြန်ထားတဲ့စာရင်းမှာနောက်ထပ်ကုမ္ပဏီပေါင်း30ရဲ့အမည်တွေကိုထပ်ထည့်လိုက်တာကိုမြန်မာအရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ကဒီနေ့ထုတ်ပြန်ကြေညာလိုက်တာပါ။လူမျိုးသုံးတပ်ဖြတ်မှုကျူးလွန်ကြောင်းဆက်ဆွဲခံထားရတဲ့မြန်မာစစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်ကိုထောက်ပံ့နေတဲ့စီးပွားရေးလုပ်ငန်းတွေကထုတ်လုပ်တဲ့ကွန်ပျူစီးတွေဝန်ဆောင်မှုတွေကိုဝယ်ယူသုံးစွဲတာတွေမလုပ်ဖို့2020ပြည်နှစ်ကတည်းကဘာမာကမ်ပိန်း UK ကကုမ္ပဏီမြင်စင်းတွေပြည့်စုထုတ်ပြန်ခဲ့တာပါစစ်တပ်ပိုင်းကုမ္ပဏီတွေကထွက်တဲ့ကွန်ပျူစီးတွေနဲ့ဝန်ဆောင်မှုလုပ်ငန်းအများပြားဟာစစ်တပ်အတွက်အရေးပါသလိုနိုင်ငံရဲ့စီးပွားရေးကဏ္ဍကိုအမြဲတစေလွှမ်းမိုးထားတာကိုပြသနေတယ်လို့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားမှု Mark Farman ကပြောခဲ့ပါတယ်ဒီနေ့အောက်တိုဘာ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သပိတ်မှောက်ရမယ့်ကုမ္ပဏီအမည်စင်းသစ်30ထဲမှာအရင်စင်းထဲမှာရှိထားတဲ့ခရုတ်ကုန်တွေကိုနာမည်မျိုးမျိုးပြောင်းလဲထားတဲ့အတွက်ထပ်ပြီးထည့်သွင်းရတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်စစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့ကုမ္ပဏီနာမည်တွေများပြားလွန်းတဲ့အတွက်စီးရင်ပြည့်စုံထားတဲ့ဆမနာပေါင်းက10မနာအထိရှိသွားပြီလို့လည်းဆိုပါတယ်ကျင်ငါးပွင့်တင်မောကုကူကျွန်းကိုတော့ရောင်းချလိုက်ပြီဖြစ်တဲ့အတွက်သပိတ်မှောက်စင်းကနေဖယ်ရှားခဲ့တယ်လို့ဘာမာကမ်ပိန်း UK ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
အွန်လိုင်းရာဇမှုတွေနဲ့ဆက်နွယ်ပြီးတရုတ်နိုင်ငံကအလို့ရှိနေတဲ့ဝါပြည်သွေးစီညီညွတ်ရေးတပ်ဖွဲ့ UWSA ထိတ်တန့်တာဝန်ရှိသူ2ဦးကိုတာဝန်ကရပ်ဆိုင်းလိုက်ပါတယ်။တရုတ်ပြည်သူလုံခြုံရေးဘူရိုကအလို့ရှိသူဆင်းမှာပါဝင်တဲ့ UWSA ဆောက်လုပ်ရေးဝန်ကြီးဘာအိုရမ်ဘန်နဲ့ဝါပြည်မှာရှိတဲ့မန်ဂင်ကောင်တီအကြီးအကဲဟီချန်တီရန်တို့ကိုတာဝန်ကရပ်ဆိုင်းပြီးအဖွဲ့ကနေထုတ်ပယ်လိုက်ကြောင်းဒီသတင်းပတ်အစောပိုင်းမှာပဲသတင်းထုတ်ပြန်ခဲ့တာပါ။တရုတ်နိုင်ငံရဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်ခဲ့တဲ့ဝါပြည်နယ်ရဲ့အကြီးတန်းအရာရှိတွေရဲ့လုပ်ရဟာအဖွဲ့ရဲ့ဂုဏ်သိက္ခာနဲ့အိန်းနီချင်းနိုင်ငံတွေနဲ့ဆက်ဆံရေးကိုထိခိုက်စေတယ်လို့လဲ UWSA ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထုတ်ပယ်ခံရတဲ့ UWSA အရာရှိ2ဦးဗမာရှိနေတယ်ဆိုတာကိုတော့ထုတ်ပြန်ချက်မှာဖော်ပြမထားပါဘူး။ပြောခွင့်ရပုဂ္ဂိုလ်ကလည်းတစုံတရာမှတ်ချက်ပေးတာမရှိပါဘူး။မြန်မာနိုင်ငံပါဝင်ဒေတာရင်းနိုင်ငံတွေမှာအခြေစိုက်လှုပ်ရှားနေတဲ့အွန်လိုင်းရာဇဝတ်ကိုင်းတွေကြောင့်တရုတ်နိုင်ငံသားတွေပါတစားကန်ဖြစ်နေတဲ့အတွက်တရုတ်နိုင်ငံကဒေတာရင်းနိုင်ငံတွေနဲ့ပူးပေါင်းပြီးနှိမ်နှင်းမှုကြိုးပမ်းနေတာပါ။အောက်တိုဘာ1ရက်နေ့တရုတ်နိုင်ငံမှာကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားကိုတက်ရောက်လာတဲ့ကိုကန့်ဒေတာလုပ်ငန်းရှင်17ယောက်ကိုလည်းတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။မြန်မာအာဏာပိုင်တွေကလည်းမသိငါသူတွေကိုဖမ်းဆီးပြီးတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့တာ2300ကျော်တိရှိပြီလို့ဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်ရှင်။
တရုတ်နဲ့ရုရှားသမ္မတတို့ကတော့တရုတ်မှာတွေ့ဆုံကြပြီးခိုင်မြဲတဲ့ဆက်ဆံရေးကိုအမွန်တင်ခဲ့ကြပါတယ်။တရုတ်သမ္မတရှီဂျင်ပင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဒီနေ့တရုတ်နိုင်ငံဘီဂျင်းမြို့မှာတွေ့ဆုံကြစဉ်နှစ်နိုင်ငံခိုင်မြဲတဲ့ဆက်ဆံရေးကိုအမွန်တင်ပြောကြားခဲ့ကြတာပါ။တရုတ်ရဲ့ခေတ်သစ်ပိုလန်မာကြီးအစည်းအဝေးစတင်ခဲ့တာ10နှစ်ပြည့်အထိမ်းမှတ်ကျင်းပတဲ့ညီလာခံတွေ့လာတဲ့ရုရှားသမ္မတပူတင်နဲ့သမ္မတရှီတို့တည်ထောင်တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။သမ္မတရှီကမိတ်ဆွေဟောင်ကြီးလို့သမ္မတပူတင်ကိုရည်ညွှန်းခေါ်ဆိုပြီးတရုတ်နဲ့ရုရှားကြားနိုင်ငံရေးယုံကြည်မှုဟာပိုမိုခိုင်မြဲလာပြီးနှစ်နိုင်ငံကြားနီးကပ်ထိရောက်တဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့ပြောကြားခဲ့ပါတယ်။လက်ရှိခက်ခဲတဲ့အခြေအနေတွေအောက်မှာနိုင်ငံကြားရေးမူဝါဒဆိုင်ရာနီးကပ်ပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့လည်းရုရှားသမ္မတကအဖွဲ့မင်ကမှပြောကြားခဲ့ပါသေးတယ်။နှစ်နိုင်ငံကြားကုန်သွယ်မှုတန်ဖိုးဟာဒီနှစ်အတွင်းစံချိန်တရောင်ဒေါ်လာဘီလီယံ200အထိရောက်လိမ့်မယ်လို့ခေါင်းဆောင်နှစ်ယောက်လုံးကပြောကြားခဲ့ပါတယ်ခင်ဗျာ။Washington, the voice of America, VOA. VOA American တန်ရဲ့ October 18ရက်ဗိုလ်ရညထိတ်တန့်ရောက်သတင်းတွေကိုမခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါ။အခုလိုသတင်းတွေအပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပါမယ်။ပထမဆုံးကတော့ကချင်ဘက်စစ်ကောင်စီတပ်စခန်းကို KIU ကချင်တပ်ဝင်တိုက်ခိုက်ခဲ့တာပါ။ဒီနေ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကမလိယံကျေးရွာမှာစစ်ကောင်စီကလက်ချောင်းတိုက်ခိုက်တာတွေရှိပြီးရွှေဘူမြို့မှာတော့ကချင်လွတ်မြောက်ရေးအဖွဲ့ KIO ကငပကြီးရွာအခြေစိုက်စစ်ကောင်စီတပ်စခန်းကိုဝန်ရောက်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ရွှေဘူဒေသခံတွေကတော့သူတို့နဲ့မြို့နယ်နှစ်မိုင်လောက်အကွာအဝေးငပကြီးစခန်းကို KIO နဲ့ PDF ပူးပေါင်းတပ်ကသိမ်းယူလိုက်ကြောင်းပြောပါတယ်။ဒီနောက်ဆုံးအခြေအနေကိုကိုစုံဝင်းလိုက်ပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီတပ်နဲ့ KIA အကြားစစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်အတွင်းဒီကနေ့မှာတော့နေရာနဲ့နေရာမှာတိုက်ခိုက်မှုတွေဖြစ်ခဲ့တာပါဝိုင်းမော်မြို့နယ်အတွင်းမှာတော့စစ်ကောင်စီကလေကြောင်းကတိုက်ခိုက်တာရှိခဲ့ပြီးရွှေကူမြို့မှာတော့ KIA ဘက်ကစစ်ကောင်စီတပ်စခန်းကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော့ဘူးကပြောပါတယ
်ဒီနေ့ကချင်ပြည်နယ်စစ်ရေးအခြေအနေကတော့ကျင်းနာပါနေဒီကစုတ်တပတ်ရံဘက်ကိုဒီမလီယာပေါ့မလီဂျာပူဘက်မှာလေကြောင်းကနဲ့ဦးကျဲတဲ့ဖြစ်ချင်နေတော့ရှိပါတယ်မြင်းမြင်းတက်ပွဲကတော့အဲ့ဘက်မှာတော့မရှိဘူးဒုတိယချက်ကတော့ဒီကိုအထက်နားလောက်မှာတက်သွေးထားတဲ့အခမရ600မြင့်နဲ့အခလာရ96ဒီချက်တန်းစခန်းလေးပေါ့နော်အဲ့ဒါကို AI ရဲ့တိုက်ရင်စစ်မိကနဲ့ဝင်တိုက်တဲ့ဖြစ်စီတွေရှိပါတယ်ခင်ဗျာဒီစစ်အခြေအနေကတော့ကုသတိကတော့ဘာမှမသိရသေးပါဘူ
းမိုးမောင်းမြို့နယ်ဒေါ်ဖုံးရံဘက်မှာတော့စစ်ကောင်စီတပ်ကစစ်ကြောင်းတွေဝင်ရောက်အင်အားဖြည့်တင်းထားတာရှိပေမဲ့မြေပြင်တိုက်ပွဲဖြစ်တဲ့သတင်းတော့မရရှိသေးကြောင်းပြောပါတယ်မလိယံကျေးရွာဘက်ဘုံကျဲတိုက်ခိုက်တဲ့အခြေအနေကိုမေးမြန်းနိုင်ဖို့ဒေသခံတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရွှေကူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကတော့ရွှေကူမြို့နယ်နှမိုင်အကွာရွှေကူဗမော်ကားလမ်းဘေးကငါးဘက်ကြီးရွာတပ်စခန်းကိုမနေ့9နိုင်ကျော်လောက်မှာ KIA PDF ဖူးပေါင်းတပ်တွေကတိုက်ခတ်ခဲ့တာဖြစ်ကြောင်းဒေသခံတအူးကပြောပါတယ်င
ါဘက်ကြီးရွာဖြစ်ပေါ်မှာလေးခတ်ပြီးစခန်းနဲ့စနေနေ့ခေတ်ကိုဖြူရှိရအဲ့အဲ့ဒီမှာဆရာရှိရဦးလေးကြီးအဲ့တော့မနေ့ကဝင်လာပြီးဝင်ပေးနေတယ်ဆိုပြီးသူကစနေနေ့ချက်ကြည့်သွားတယ်လို့ပြောတော့ မနေ့9နိုင်၄၀လောက်ကနေစထူကြတာပြင်ကြတာရှင်းလိုက်တော့ပဝင်းစီတိုက်လောက်မှနေမှာဒီဘမောရှင်ကြလန်းပြီးမှာပေါ့ဗျာ
တိုက်ပွဲဖြစ်ပွားစဉ်စစ်ကောင်စီရဲ့ရွှေကူတပ်စခန်းကလက်နက်ကြီးပစ်ခတ်တာရှိခဲ့သလိုစစ်ကူတပ်ဖွဲ့တွေလည်းငါးဘက်ကြီးရွာဘက်သွားတာတွေရှိကြောင်းပြောပါတယ်တိုက်ပွဲဖြစ်ပွားရာငါးဘက်ကြီးရွာအနီးကကျေးရွာ၅ရွာလောက်ကပြည်သူတွေထွက်ပြေးတိမ်းရှောင်နေရကြောင်းသတင်းတွေထွက်ပေါ်နေပေမဲ့တိကျအတိအပြည့်ချက်တော့မရသေးပါဘူးရွှေကူမြို့နယ်အတွင်းမှာတော့စစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားမကြာခဏတိုက်ခိုက်တာတွေရှိခဲ့သလိုရွှေကူမြို့ပေါ်ကအုတ်ချုပ်ရေးယုံရဲဌာနတွေကိုလည်းဒရုန်းနဲ့ဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလဇာမိုင်းကလည်းရွှေကူမြို့နယ်ကြောက်ကြီးကျေးရွာကရဲစခန်းနဲ့စစ်ကောင်စီတပ်တပ်ဆွဲထားရာအထက်တန်းကျောင်းကို KIA PDF ပူးပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ
ကချင်ဘက်စစ်ကောင်စီတပ်စခန်းကို KIA ဝင်တိုက်ခဲ့တာကုစားဝက်လိုင်းပြောပြခဲ့တာပါအခုတော့ညောင်လေးပင် KIA မှာတရက်အတွင်း၄ကျောင်း၆ကျောင်းတိုက်ခိုက်ခံခဲ့ရတာပါကီယန်မြို့သားစီယုံ KNU ထင်းချုံနယ်မြေညောင်လေးပင်ခရိုင်တဲစစ်ကောင်စီတပ်တွေကမနေ့အောက်တိုဘာ18ရက်နေ့တရက်ထဲမှာပဲကြီးရွာတွေကို၄ကျောင်းနဲ့6ကျိန်တိုက်ခိုက်ခဲ့တဲ့အတွက်ထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ရွာကန်တွေကလည်းဖေးလို့ရပုံရှောင်နေရပါတယ်စစ်ကောင်စီကအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးစိတ်သက်ပြပြောင်းလုပ်နေတယ်လို့ KNU ကပြောတာကိုမယေးမှပြောပြပေးပါအောင်ခင်ဗျာ
ပဲခူးတိုင်းညောင်လေးပင်ခရိုင်နယ်ကကြီးရွာတွေကိုမနေ့ကစက်တင်ဘာလ18ရက်နေ့မှာစစ်ကောင်စီကလေကြောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တယ်လို့နေအိမ်နဲ့စာတင်ကျောင်းတွေပျက်စီးသွားတယ်ဆိုပြီး KNU ကရင်အမျိုးသားအစည်းအရုံးကအောက်တိုဘာလ18ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ဒေသခံတဦးကတော့စစ်ကောင်စီဟာတနေ့တည်းကို6ကြိမ်တိုင်တိုင်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကျောင်းတွေပိတ်ထားရပြီးရွာသားတွေကတော့ရှောင်ပုန်းနေရတယ်ဆိုပြီးပြောပါတယ
်18ရက်နေ့ကမနက်7နာရီကျော်နေ9နာရီလောက်တကိပေါ့စစ်ကောင်စီကနေလေ3သိန်းနဲ့လာပြီးတော့ဒီလက်ခုနေရဘုံနှလုံးကျဲပါ17နှစ်နဲ့နှစ်ကျင်ပြစ်ခတ်တယ်မှာတစ်ဆက်ထဲမှာပဲနောက်ကတိစုဒေးကြီးရွာရွာ ਉਹ လည်းဘုံနှလုံးကျဲပြီးတော့17နှစ်နဲ့ပြစ်ပြစ်ခတ်ပြီးတော့အဲ့မှာဒီသူပိုင်းအဆောက်အဦတစ်လုံးရှိပြီအဲ့နောက်9နာရီ10မိနစ်လောက်မှာဆဲဆိုကြီးရွာအုပ်စုပြဲွားတဲ့ကြီးရွာမှာလည်းရက်တိုက်လင်းနဲ့ဘုံနှလုံးကျဲပြီးတော့17နှစ်နဲ့တစ်ကျင်ပြစ်ခတ်တယ်အဲ့မှာရွာသားတူစော့ပိလေးဆိုရရွာသားတူ25နှစ်ပေါ့သူကထိခတ်တန်ရပြီးတော့နေအုံလုံးပြက်သေးခဲ့ပေါ့စာတင်ရောက်တဲ့ကြောင်လည်းပြက်သေးခဲ့ပေါ့မှာညနေပိုင်းမှာလည်းနောက်ကွီလာရွာနဲ့ခီယိုထုတ်ဘောရွာနော်စောဘောတဲရွာအဲ့လိုလေရင်နဲ့လေရင်3ပြီးနဲ့3ကျင်းကျဲပြီးတော့17နှစ်နဲ့2ကျင်းပြစ်ခဲ့တယ်မယ်အထက်တန်းကျောင်းကြီးစာတင်ကျောင်းကြီးရောအကုန်လုံးအခုဆိုစေမူရန်ကျောင်းက2ကျောင်းအလေတန်းကျောင်းက2ကျောင်းပေါ့အထက်တန်းကျောင်းက2ကျောင်းပေါ့ကျောင်းအားလုံးပိတ်ချပြီးရွာသားတွေအကုန်တိတ်ဆောင်ထွက်ပြေးနေတာအဲ့ရွာကြီးကတော့အထိခိုက်အတော့မသိသေးဘူးမနေ့ကတနေ့ထဲမှာပဲ6ကျင်းပါမှာလေ
ဒါအပြင်အောက်တိုဘာလ14ရက်နေ့ကလည်းမုံမြုံနယ်တဲကစံမြအိုင်ကျေးရွာကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လူငယ်တဦးသေဆုံးခဲ့ရတယ်လို့လည်းပြောပါဗျ။
အဲဒီဦးစစ်ကျွန်တော်ခမရ990တပ်မုံမြုံနယ်ပေါ့။အဲ990တပ်ကျွန်တော်ကရေဦးစစ်နောက်ကျောင်းကရွာကိုပဲကက်ရက်ပဲနေစံမြအိုင်ရွာကိုလက်နက်ကြီးသုံးလုံးပစ်ခဲ့ရတာပေါ့။အဲ့မှာပဲကင်းစီပြန်ပြီးပြန်လာတဲ့ကောင်လေးသုံးအောင်ကလေးသုံးယောက်ပေါ့။19နှစ်18နှစ်လေးပေါ့။အဲ့မှာတယောက်ကြည့်တော့တယောက်တော့ပွင့်ကြီးနှစ်ယောက်တော့ဆေးရုံတင်တာပေါ့။သေဝန်းနဲ့ကလေးကတော့ကိုချိုးဆိုတာသူ့ဖေကဥပုမေတော့ဘုတ်ဆုံးလို့ခေါ်တယ်။အဲဒီဦးစစ်ကျွန်တော်ခမရ990တက်မုံညွတ်နေပေါ့။အဲ990တက်ကျွန်တော်ကရေဦးစစ်နောက်ကျောင်းကယူအောင်ပဲ။ကက်ရက်ပဲနေသမယအင်ယူအောင်လက်နဲ့ယူတော့လုံးကြည့်ခဲ့ရတာပေါ့။အဲ့မှာပဲကင်းစီပြန်ပြီးပြန်လာတဲ့ကောင်လေးသုံးအောင်ကလေးသုံးယောက်ပေါ့။19နှစ်18နှစ်လေးပေါ့။အဲ့မှာတယောက်ကြည့်တော့တယောက်တော့ပွင့်ကြီးနှစ်ယောက်တော့ဆေးရုံတင်တာပေါ့။သေဝန်းနဲ့ကလေးကတော့ကိုချိုးဆိုတာသူ့ဖေကဥပုမေတော့ဘုတ်ဆုံးလို့ခေါ်တယ်
။ဒီအမျိုးသားစီယုံ KNU ကတော့ဒါဟာစစ်ကောင်စီဘက်ကလူလူပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီးလူလူတွေစိတ်သက်ခြောက်ခြားပြီးကြောက်လန့်လာအောင်လုပ်နေတာဖြစ်ကြောင်း KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေဆေးကပြောပါတယ်
။ဟိုတပ်ဖွဲ့ချင်းချင်းကိုပြစ်ခတ်ရမယ်ဆိုတာလူလူကိုပို့ပြီးတော့စိတ်သက်ခြောက်ခြားနေပြီးတော့လူကြီးကြောက်ရင်မို့ပို့ပြီးတော့လှောက်ဆောင်ပြီးတော့ကျွန်တော်တို့ရတော်လိုင်းအားကြီးကြီးစားဆုံးအောင်အားကြီးရောက်နေတော့လောက်တဲ့လောက်ဆုံးလို့ပြီးကြတော့အိုးလုံးနဲ့တော့ဖြစ်ပေါင်းများစွာကလေးကအဆင်ပြေပါပဲလို့တော့ကျွန်တော်ကပြောချင်ပါတယ
်ဒီအမျိုးသားအစည်းအရုံးချင်းကျောက်ရနယ်မြေတဲကိုစစ်ကောင်စီကလေကြောင်းနဲ့အချိန်များစွာတိုက်ခိုက်နေတာဖြစ်ပါတယ် KNU ချင်းကျောက်နယ်မြေတွေဖြစ်တဲ့ဒူးသထူးသထုံခရိုင်တောဦးတောင်ဦးခရိုင်ခလဲလွီထူးညောင်လေးပင်ခရိုင်ဗိတ်တော်ဝဲခရိုင်မူထော်ခရိုင်ဒူးပလာယာခရိုင်တွေမှာ
စစ်ကောင်စီရဲ့၄ချောင်းတိုက်ခိုက်မှုတွေအပြင်လူခွင့်ရေးချိုးဖောက်မှုတွေနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသတွင်းစစ်ဘေးရှောင်ပြည်သူလူထုအခြေအတွက်ဟာ9သိန်း1000ကျော်ရှိလာပြီလို့လည်း KNU ကသတင်းထုတ်ပြန်ထားပါတယ်ရှင်။ညောင်လေးပင်ခရိုင်ကကြေးရွာတွေ၄ချောင်း၆ချိန်တရထဲတိုက်ခိုက်ခံရရတာမအေးမှာပြောပြခဲ့တာပါ။အခုတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကတရားမဝင်ပြန်လာတဲ့ဒုက ကျခိုင်းပြည်နယ်မြောက်ပိုင်းကဘူးတီတောင်မောင်တော်ဘက်တွင်မှာမြန်မာအာဏာပိုင်တွေကမကြာခဏဆူသလိုဖမ်းဆီးမှုတွေရှိနေပါတယ်စစ်ကောင်စီကဒုက္ခသည်တွေနေရပြန်ရေးဆောင်ရွက်ပေးနေပေမဲ့ဘာကြောင့်အခုလိုပြောင်းဝင်လာနေကြတာပါလဲဒီအကြောင်းရန်ကုန်ကပြပို့လာတဲ့သတင်းကိုခြေခံပြီးကိုစံကျော်ပြောပြပေးပါဦးခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံရောက်မွတ်စလင်ဒုက္ခသည်တွေကိုစစ်ကောင်စီကနေရပြန်ခေါ်ဖို့စီစဉ်ဆောင်ရွက်နေကြပါတယ်ဒုက္ခသည်စခန်းကနေရခိုင်ပြည်နယ်ကိုတရားမဝင်လမ်းကြောင်းကနေဝင်ရောက်လာတဲ့မွတ်စလင်တွေကိုမြန်မာအာဏာပိုင်တွေကမကြာခဏဆူသလိုဖမ်းဆီးရမိတာတွေရှိပါတယ်မွတ်စလင်တွေတရားဝင်လမ်းကြောင်းကနေမသွားဘဲခိုးဝင်ကြတဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်ကမွ တယ်ဖောက်တယ်တတ်တယ်ဒီလိုမျိုးနဲ့တို့ကကျွန်တော်ကိုယ်တိုင်ပြောတယ်ဟုတ်တယ်အကူအနေပြီးတော့ပမာဟိုတရခိုင်ကိုသွားမဲ့အစီအစဉ်လောက်ပြလိုက်တာဘယ်သူဘယ်သူလဲအဲ့ဒီမှာခမရတို့ကိုဟင်ကြရဲပြန်ရောက်ပါလေအဲ့ဒီဆိုင်ရင်ကိုကျွန်တော်ကိုငါတို့ပေးရမယ်အဲ့ဒါခမရတို့နဲ့မဆိုင်ဘူးဆိုပြီးကျွန်တော်မင်းတို့အဲ့ဒါအဲ့ဒါကြောင့်မလို့တို့ရောနေပြီးတော့ဟိုမှာအစွေအရေးမသွင်းပေးနဲ့ဘင်္ဂလားအစွေအကိုဆိုင်ရင်မသွင်းပေးနဲ့တို့ရောနေပြီးတော့ကိုကွာကိုကိုပြီးတော့တွားလိုက်တဲ့စင်တာပါပဲ
တချို့ဒုက္ခသည်တွေကလည်းရခိုင်ပြည်နယ်မှာကြံခဲ့တဲ့မိသားစုဝင်တွေစီကိုတွားလည်ရင်းနဲ့အဖမ်းခံရတာရှိသလိုပွဲစားတွေရဲ့လိမ်လည်မှုတွေကြောင့်ဖမ်းဆီးခံရတာတွေလည်းရှိတယ်လို့လည်းသူကဆက်ပြောပါတယ
်တချို့လူတွေစီကနေပြီးတော့ဟိုမှာမိသားစုတွေအဲ့ဒီမှာကြံခဲ့တယ်အဲ့ဒီမိသားစုတွေကကြံခဲ့တယ်ဆိုတော့မိသားစုတွေကနေပြီးတော့ဒီဘက်ကနေပြီးတော့ဟိုဘက်ကိုတွားချီးဘူးတွားတယ်လေဘူးတွားတယ်အဲ့လိုသဘောနဲ့သူတို့ကဖမ်းမိတာသမျိုးအဲနောက်တစ်ခုကနေပြီးတော့ဘယ်လိုဖြစ်လဲဆိုတော့အဲ့ဒီမှာစစ်တေးရဲ့ပွေးစားတွေရှိတယ်စစ်တေးရဲ့ပွေးစားတွေရှိတယ်စစ်တေးရဲ့ပွေးစားတွေကနေပြီးတော့သူတို့ကိုဟောက်တယ်ပါဒီမှာခေါင်းကောက်လဲနေလို့ရတယ်ကျွန်တော်ကနေပြီးသားအသာဆော့ရဲ့အဲ့ဒီမှာနိုင်ငံသားခဲ့ရေဒါရီယာကွန်ဖက်ဆန်နဲ့ကျွန်တော်တို့ကလောပေးလို့ရတယ်ခမရတ်အစင်ပြင်းမယ်ခမရတ်ဒီမှာလိုက်လာတယ်အဲ့လိုဆိုပြီးတော့မြောင်းပေးပြီးတော့သူတို့ကခေါ်ဝါတဲ့လူတွေရှိရှိတယ်သူတို့ကနေပွဲစားစီကိုမရောက်ပဲနဲ့ BGP တွေရှိတယ်ဒီမှာဟိုတနေကြဆောင်တယ်သူတို့စီသူတို့လက်ထက်ကိုရောက်ရတယ်လက်ထက်ကိုရောက်ရတာနဲ့သူတို့ကမနိုင်ဘူးသူတို့ကပြန်ပြီးတော့အဲသူတို့ဟိုသာထောင်ကြတာတွေရှိတယ်
အခုလိုခိုးဝင်လာသူတွေထဲမှာဒုက္ခသည်တွေလည်းပါဝင်တယ်လို့အများအားဖြင့်မူရခိုင်းတွေအာစာအကြမ်းဖက်အဖွဲ့တွေလည်းပါဝင်တယ်လို့ကော့ပဇားဒုက္ခသည်စခန်းမှာနေထိုင်တဲ့မွတ်စလင်ဒုက္ခသည်တူဦးက VOA ကိုပြောပါတယ
်သူတို့ကဟိုကမြန်မာပဲကိုသွားတယ်အေဂန်ကြီးမူရသေးဝါရီအေသေးပြားရီ WY တေးတယ်ဘင်္ဂလားပဲကိုယူလာတယ်ဒီမှာဒုက္ခသည်စခန်းမှာရောင်းတယ်စခန်းတာဝန်ခံရောအဲနောက်ဟိုသာဘာသာရေးပုဂ္ဂိုလ်ရောနောက်လောကွာရီလို့ရှာတဲ့ပုံကိုတွေကိုတက်ပြတာတွေဒီလေထော်ထော်များများရှိသေးတယ်။နော်မမကိုတွားတာအဲ့ဒါလူကောင်းမမတွားတာ။အချမ်းပါသမားတို့အဲ့ဒါမူညာကိုင်းတွေပဲတွားတာရှိသေးတယ်။မမကိုအပန့်ခံတာမင်းတာအဲ့ဒါကမူညာကိုင်းတွေပဲ။အချမ်းပါသမားတွေပဲ။
ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိနေတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်ရေးကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အစိုးရနဲ့စစ်ကောင်စီပူးပေါင်းလှုပ်ဆောင်နေကြပေမဲ့အခုချိန်ထိမွတ်စလင်ဒုက္ခသည်တွေနေရပြန်လာတာမတွေ့ရသေးတာလည်းဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့ဒုက္ခသည်တွေနေရပြန်လာရင်နေဖို့ယာယီစခန်းတွေဆောက်လုပ်ပြီးတော့အဆင်သင့်ပြင်ဆင်ထားကြောင်းပြီးခဲ့တဲ့လတည်းမှာပဲရန်ကုန်အတန်တမန်တွေကိုဖိတ်ကြားပြီးစစ်တွေနဲ့မောင်တော်ကဒုက္ခသည်ပြန်လည်လက်ခံရင်စခန်းတွေကိုပြသခဲ့တာပါဒါပေမဲ့လက်ရှိအချိန်ထိတော့ဒုက္ခသည်တွေဘယ်တော့ပြန်ခေါ်မယ်ဘလို့ပုံစံနဲ့ပြန်ခေါ်မယ်ဆိုတာမျိုးတော့တိတိကျကျဖော်ပြပြောဆိုထားတာမျိုးတွေမတွေ့ရသေးပါဘူးလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာရှိနေတဲ့မွတ်စလင်ဒုက္ခသည်တွေဟာစာဝတ်နေရေးအကျက်တဲတွေနဲ့ရင်ဆိုင်နေရတယ်လို့အာစာအကြမ်းဖက်အဖွဲ့တွေရဲ့တပ်ဖြတ်မှုတွေဓမြမှုတွေနဲ့ပြန်ပေးဆွဲတာတွေနဲ့ပါရင်ဆိုင်နေကြရတယ်လို့ဒုက္ခသည်တွေကပြောဆိုကြပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကတရမဝင်ပြန်လာတဲ့ဒုက္ခသည်တချို့ဖမ်းခံရတာကိုစံကျော်ပြောပြပေးခဲ့တာပါအခုတော့အရှိလေပိုင်းဂါဇာကဆေးဥမှာပောက်ကွဲမှုပြီးအမေရိကန်သမ္မတဣစရေးရောက်နေတဲ့အခြေအနေပါဂါဇာဒေသကဆေးဥမှာပောက်ကွဲမှုဖြစ်ခဲ့ပြီးနောက်တင်းမာမှုတွေကြီးနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဣစရေးကိုဒီနေ့ရောက်သွားပါတယ်ဣစရေးကိုအားပေးကြောင်းပြမယ်တီခီးစဉ်တွင်ဣစရေးခေါင်းဆောင်နဲ့တွေ့ဆုံမှာဖြစ်ပေမဲ့ဂျော်ဒန်နိုင်ငံမှာအာရဗ်ခေါင်းဆောင်နဲ့တွေ့ဆုံမဲ့အစီအစဉ်ကိုတော့ဂါဇာဆေးရုံတိုက်ခိုက်မှုကြောင့်ပြတ်သွားရပါတယ် အပြန်အလှန်ဖြစ်တင်နေတဲ့ဆေးရုံတိုက်ခိုက်မှုကြောင့်ဆန္ဒပြပွဲတွေဖြစ်ပေါ်နေတာကို VOA အင်ဂျီရောသတင်းတောက်ပစီဝီရာကူဆရာရဲ့သတင်းလွှာကိုကိုသိန်းထိုက်ဦးပြောပြပေးပါဦးခင်ဗျာ
ကာဇာစစ်တီးမှာရှိတဲ့ LRF ဆေးရုံတိုက်ခိုက်ခံခဲ့ရတာကြောင့်လူတွေရာနေချီတည်ဆုံးခဲ့ပြီးဒီတိုက်ခိုက်မှုဟာအစ္စရေးလက်ကျဲလို့ပါလက်စတိုင်းအာဏာပိုင်တွေကပြောနေပါတယ်အစ္စရေးဘက်ကတော့ Islamic Jihad ဖွဲ့ကပြစ်လိုက်တဲ့ rocket ပြင်းထန်ကိုလွှဲပြီးမှန်သားလို့ပြောဆိုပါတယ် Islamic Jihad ဖွဲ့ကလည်းဒီပြောဆိုချက်ကိုမျဉ်းဆိုပါတယ်ဒီလိုအခြေအနေတွေမှာအစ္စရေးလုံခြုံရေးကိုအာမခံနေဆိုတာပြဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာညာဟူးနဲ့တွေ့ဆုံရေးတပ်ရဂျိုးဘိုင်ဒန်ပြောရတာတပ်ရဘိုင်ဒန်ဟာဂျော်ဒန်နိုင်ငံအာမန်ကိုဆက်သွားဖို့စီစဉ်ထားတာပါဒါပေမဲ့ဂါဇာဆေးရုံတိုက်ခိုက်ခံရမှုကြောင့်ခီးစဉ်တချို့ကိုပယ်ဖြတ်လိုက်ရပါတယ်အစ္စရေးရဲ့အင်ဂျီချင်းနိုင်ငံတွေဖြစ်တဲ့ဂျော်ဒန်ဘင်အဗ်ဒူလာကိုရောအီဂျစ်တပ်ရအဗ်ဒယ်ဖာဒါအာစီစစ်ကိုရောပါလက်စတိုင်းခေါင်းဆောင်မိုဟာမက်အဘတ်စ်ကိုရောသူတွေ့ဆုံတော့မှာမဟုတ်ပါဘူ
း So our Jordanian brothers said
ဒီချင်းမှာထိတ်သီးဆွေးနွေးပွဲကျင်းပဖို့ဆိုတာမဖြစ်နိုင်ဘူးလို့ကျွန်တော်တို့ရဲ့ညီနောင်ဂျော်ဒန်ခေါင်းဆောင်တွေအကြောင်းပြန်ပါတယ်။တမနာပိုင်တန်ဆွေးနွေးပွဲအတွက်ဆက်သွားမယ်မသွားဘူးကျွန်တော်တို့မသိပါဘူး။ဒီချင်းမှာတခုတည်းသူလုံနိုင်တာကအပြစ်ခက်ရဲစဲရေးပါပဲ။အပြစ်ခက်ရဲစဲရေးအသက်ဝင်အောင်လာတယ်ဆိုတာပြောနိုင်ဖို့ပါ။အ
ော်တိုဘာလ9ရက်ဟာမတ်စ်ဘက်ကတိုက်ခိုက်ခဲ့ကလေးကအစ္စရေးဘက်ကလည်းဂါဇာဘက်ကိုလေကြောင်းကနေတိုက်ခိုက်နေခဲ့တာပါ။ဂါဇာဒေသမှာလူနသန်းလောက်အပြင်ထွက်မရဘဲပြင်းပြနေတယ်လို့ကုလသမဂ္ဂနဲ့ဥရောပသမဂ္ဂအရာရှိတွေကပြောပါတယ်။
A total siege when we
ချီရဲဆောက်တွေကိုပိတ်ပြီးလောဝထိန်းချုပ်ထားတယ်ရေဖြတ်တယ်လက်စစ်မီးဖြတ်တယ်အစားအသောက်ပို့လို့မရဘူးဒါဟာနိုင်ငံတကာဥပဒေနဲ့မညီပါဘူ
းတယ်ဘီမြို့တော်မှာအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အချိန်အရသားတွေထိခိုက်ဒေဆုံးမှုအနည်းဆုံးဖြစ်အောင်လုပ်ဖို့သဗ္ဗတဘိုင်ဒန်တိုက်တွန်းတောင်းဆိုပါလိမ့်မယ်ဂါဇာဒေသကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့လမ်းကြောင်းဖွင့်ဖို့လည်းသူကပြောပါလိမ့်မယ် Now,Hamas ဒီဖန်တာရီတစားကနေပြန်လို့ရေးအတွက်လဲသဗ္ဗဂျိုးဘိုက်တန်ပြောဆိုမှာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထိုက်ဘူးပ
ါနှစ်ဖက်ပြန်လည်ဆွဆွဲနေကြတဲ့ဒီဂါဇာကဆေးရုံပောက်ကွဲမှုအပြီးအမေရိကန်သမ္မတခီးစဉ်ဖြစ်လာတာကိုသိထိုက်ဘူးပြောပြပေးခဲ့တာပါအခုတော့မြန်မာနဲ့အာဆီယံ6နိုင်ငံကိုဗစ်ဒဏ်အသီးသီးခံခဲ့ရပုံတပ်ပုံပြဝဲပါအရှိတောင်အရှာနိုင်ငံတွေမှာကိုဗစ် -19 ဒယ်လ်တာမျိုးကွဲကြောင့်လူပေါင်းသိန်းချီတိဆုံးခဲ့ရတဲ့အခြေအနေတွေနိုင်ငံတွေကြားကွာဟမှုအမြင်တွေကိုဖော်ဆောင်ထားတဲ့တပ်ပုံပြပွဲကိုဘန်ကောက်မြို့မှာပြသနေပါတယ်။မြန်မာနိုင်ငံကတပ်ပုံပညာရှင်တူရဲ့အဖြူမဲ့တပ်ပုံတွေအပါအဝင်အာဆီယံ6နိုင်ငံကတပ်ပုံပညာရှင်တွေရဲ့ပုံတွေကိုပြသထားတဲ့ WHO Who Care COVID-19 Device in Southeast Asia လို့အမည်ပေးထားတဲ့တပ်ပုံပြပွဲကိုမညညိုလွင်ပြောပြပေးပါအောင်ခင်ဗျာ။
အရှိတောင်အာဆာနိုင်ငံတွေမှာကိုဗစ် -19 ကပ်ရောဂါကြီးကူးစက်ဖြစ်ပွားခဲ့တဲ့အခြေအနေတွေနဲ့ပတ်သက်တဲ့ Who cares COVID-19 device in Southeast Asia လို့အမည်ပေးထားတဲ့ဓာတ်ပုံပြပွဲကိုဘန်ကောက်မြို့ကအမှုပညာနဲ့ရင်းချင်းမှုပြတိုင်းမှာပြသထားပါတယ်2022ခုနှစ်နှစ်လယ်ပိုင်းမှာအရှိတောင်အာရှဒေသတွင်းမှာကိုဗစ် -19 ဒယ်လ်တာမျိုးကွဲကြောင့်အဆိုးဝါးဆုံးဖြစ်ခဲ့တဲ့အခြေအနေတွေကိုထင်ဟဖော်ပြထားတဲ့အရှိတောင်အာရှနိုင်ငံ6နိုင်ငံဖြစ်တဲ့မလေးရှား၊စင်ကာပူ၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့မြန်မာနိုင်ငံတို့ကဓာတ်ပုံတွေကိုပြသထားတာပါအထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်ပြီးကိုဗစ်ကပ်ရောဂါကာလအတွင်းကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲပုံအချို့နဲ့စစ်အာဏာသိမ်းလိုက်တဲ့အချိန်မှာရောဂါကူးစက်မှုတွေရှိနေတဲ့ကြားကပဲစန့်ကျင်သူတွေစုပြီးကန့်ကွက်ဆန္ဒထုတ်ဖော်နေပုံတွေကိုလည်းပြသထားပါတယ်။ပြပွဲမှာပြသထားတဲ့ဓာတ်ပုံတွေကိုအင်ဒိုနီးရှားနိုင်ငံကဓာတ်ပုံပညာရှင်အက်ဒီဆူဆန်တို၊စင်ကာပူနိုင်ငံကဓာတ်ပုံပညာရှင်ဂရေ့စ်ဘေး၊မလေးရှားနိုင်ငံကဓာတ်ပုံပညာရှင်ဟာစနူးဟာစင်ဖိလစ်ပိုင်နိုင်ငံကဓာတ်ပုံပညာရှင်ကင်မလီဒဲလာခရူးစ်ထိုင်းနိုင်ငံကဓာတ်ပုံပညာရှင်ဆယန်ချူနူဒုံဆာဗစ်နဲ့မြန်မာနိုင်ငံကဓာတ်ပုံပညာရှင်တာမွေတို့ကရိုက်ကူးထားတာဖြစ်ပါတယ်။ပြပွဲကိုအရှိတောင်အာရှရေးရာစီဂျန်ရှင်ဖောင်ဒေးရှင်းကဦးစီးစီစဉ်ကျင်းပတာဖြစ်ပြီးအောက်တိုဘာလ29ရက်နေ့ထိပြသထားမှာလည်းဖြစ်ပါတယ်ရှင်။ကျွန်မညီ
မြန်မာနဲ့အာဆီယံ6နိုင်ငံကကိုဗစ်ဒဏ်ခံခဲ့ရပုံအသီးသီးဓာတ်ပုံပြပွဲကိုမညညိုလင်းပြောပြပေးခဲ့တာပါဗိုလ်ရုညာရဲ့အခုလိုသတင်းပေးပို့ချက်တွေအပြီးမှာတော့ဥကျော်ဇန်သားနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းအပါအဝင် လူထုနဲ့ကြံပါရေးနောက်အာကစားစတဲ့အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
မင်္ဂလာညချမ်းမှာတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့ဖို့ရူးညပိုင်းအစီအစဉ်တွေကိုဆက်ပြောပြနေပါတယ်ည10နာရီထိဆက်ထုတ်လွှင့်ပေးသွားမှာပါမကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေမှာတော့ဖို့ရူးညတိုင်းပြောပြနေကြဥကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်နောက်လူထုနဲ့ကြံပါရေးနောက်အားကစားကဏ္ဍအစတဲ့အပစင်ကဏ္ဍတွေကိုစက်တိုက်နှาศင်ကြည့်ရှုရမှာပါအခုတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်ပါထပ်ပေါက်ပိတ်နေတဲ့ဂါဇာပဋိပက္ခခေါင်းစဉ်နဲ့သုံးသပ်ထားပါတယ်ပြီးခဲ့တဲ့အောက်တိုဘာ9ရက်ဟာမတ်စ်တွေတိုက်ခိုက်မှုကိုအစ္စရေးကလက်တုံပြန်တိုက်ခိုက်ခဲ့တာကြောင့်လူထောင်ချီသေဆုံးခဲ့ရတယ်လို့ဆိုဝါတဲ့လူသားချင်းစာနာမှုပြဿနာရင်ဆိုင်နေရပါတယ်တစ်ချိန်တည်းမှာပဲဟစ်ဘိုလာတွေရဲ့ပါဝင်လာမှုကစစ်မီးပိုကျေပြန့်လာမှာကိုလည်းစိုးရိမ်နေကြပါတယ်အစ္စရေးပါလက်စတိုင်းပဋိပက္ခနောက်ဆုံးအခြေအနေနဲ့အလားအလာတွေနဲ့ပတ်သက်လို့ဥကျော်စင်တာကိုမမျှသိအောင်ကဆွေးနွေးမြန်မြန်ထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စံသာ
မင်္ဂလာပါပြည့်စည
်ဒီတစ်ပတ်မှာလဲဒီအရှိန်တက်နေတဲ့ Israel Palestine EU ပဲဆွေးနွေးချင်ပါတယ်ဒီ Gaza ဒေသမှာပေါ့နော်ပိတ်မိနေတဲ့သူတွေရဲ့အခြေအနေလက်ရှိမှာဘယ်လိုအနေထားရှိပါလဲ
အမှန်ဆိုပါရဲဒါသာအချိန်တည်းမှာပိတ်မိနေတဲ့လူတွေအခက်အခဲဟာအကြီးမားဆုံးအခက်အခဲဖြစ်ပါတယ်သူတို့ဟာရေရိတ်ခါဆေးဝါးအမှန်နေပါနေပြီအချိန်ဖြစ်ပါတယ်အခုညီလိုက်ဝင်လို့မရဘူးအဲ့တော့သူတို့ကိုကယ်ဆယ်ဖို့အတွက်အဓိကအခုတပြေးလုပ်နေရပါတယ်အခုလောလောဆယ်ပါတော့နောက်တစ်ခုဆိုဝါရာကတော့အစ္စရေးတပ်ဖွဲ့3လောက်တောင်မှအဲ့ဒီတိုက်ဖို့အတွက်အစီအစဉ်လုပ်နေရဲမင်းတို့ဖယားထွက်ကြပြီးငါတို့ဝင်တိုက်တော့မစွီတကယ်ကြီးချင်းချောက်နေရဲအရှင်မဘုံကျဲတိုက်ခိုက်မှုလည်းလက်တွဲမှာလည်းတကယ်လည်းရှိနေရဲစီလိုပဲလူဘလောက်လဲ2600 900ထိခိုက်သေဆုံးရပြီဖြစ်ပါတယ်ပါလက်စတိုင်းဒေသခံတွေအဲ့ဒီဒေသမှာနေတဲ့လူတွေဒါတော့မှကျွန်တော်အခုရိုက်ကုနေတင်းလာနေမနေ့ပိုင်းအထိပေါ်လေဒီအစီအစဉ်ကိုအတန်ထွက်လာမဲ့ဗုဒ္ဓဟူးနေ့ဆိုရင်ဘလောက်ထိဖြစ်လာမလဲတော့သူတင်ပြီးတော့မသိနိုင်ပါဘူးကျွန်တော်နေ့စဉ်သတင်းထွန်းတဲ့ထဲမှာပဲပါမှာဖြစ်ပါတယ်ဆိုတော့အခြေအနေသိဆိုရတယ်နိုင်ငံတကာကလည်းဘာမှမပြောနိုင်သေးတဲ့အခြေအနေဖြစ်ပါတယ်နော်သိဆိုနေပြောပါလိမ့်မယ
်ဟုတ်ပါတယ်အဲ့တော့ဒီပိတ်မိနေတဲ့လူတွေကိုထွက်ဖို့အတွက်လမ်းပေါက်တွေတော့ဖွင့်ပေးထားတယ်နောက်တောင်ပိုင်းဒီအီဂျစ်ပေါ့နော်အဲ့ဒီဘက်ကလည်းဘာဖြစ်လို့သူကလက်မခံမဲနဲ့တကားပိတ်ထားရတာပါလဲ
လမ်းပေါက်ဖွင့်ပေးရဆိုတာကာဇာမြောက်ပိုင်းကလူတွေကာဇာကမ်းမြောင်တွေသားမြောက်ပိုင်းကပါလက်စတိုင်းတွေကိုတောင်ပိုင်းကိုဆွေကြမြောက်ပိုင်းမှာသူအောက်မှာခါမတ်စ်တွေဟာဟိုမြေအောက်ဥမင်ကြီးတွေအမိုင်းနင်းချီတူပြီးတော့အကြီးကျယ်အခိုင်အမာလှုပ်ထားတာသူတို့ဖြိုခွဲနေတယ်အဲ့အတွက်ကြောင့်သူတို့တိုက်ဖို့အတွက်ဒီလူတွေနေတဲ့ဟာထွက်မှပဲဒီမြောက်ကိုသူကဖြစ်ပေါ်ကတိုက်တွေဖြစ်စီပြီးတော့အစ္စရေးတပ်တွေကဝင်ရမှာဖြစ်လို့စုခိုင်းတာဖြစ်ပါတယ်စုခိုင်းပြီးတော့သူတို့လမ်းကြောင်းပေးထားတယ်အဲ့ဆုတ်တဲ့လမ်းကြောင်းမှာလည်းပဲဆုတ်ခေါ်တော့တဲ့ဂျင်းဇီကိုဣဇရေဘကဘုံတန်ထီလို့လူစီရယ်ဆွဲသတင်းတွေပဲအစောပိုင်းကကြားခဲ့ရပါသေးတယ်အခုနောက်ပိုင်းမှာတော့အဲ့ဒါမကြားဘူးဆုတ်တယ်ဆုတ်ပေမဲ့လို့ Rafah crossing လို့ခေါ်တော့ပေါ့ Egypt ကဒီ Gaza ရဲ့တောင်ဘက်အစွန်းမှာတော့ Egypt ပိုင်တဲ့ Sinai ဒေသအဲ့ဒါသဲကန်လာရဖြစ်ပါတယ် Sinai Desert လို့ခေါ် Sinai ဒေသကိုထွက်ဖို့အတွက် Rafah crossing ဆိုရယ် Rafah trip out ရှိပါတယ်အဲ့ဒါကို Egypt ကပိတ်ထားပါတယ်ဘာကြောင့်ပိတ်ထားလဲဆိုတော့အစရတဲ့အလဲဒီထွက်ပေါက်ဟာတိုက်တလို့ဥဒ္ဓဟိုထွက်ပေါက်ပေးခဲ့တာမဟုတ်ပါဘူးသူကအများကြီးစစ်စစ်ပြီးတော့မှလမ်းနဲ့ချီပြီးတော့ခွင့်ပြုချက်တောင်းမှအီဂျစ်ကခွင့်ပြုပါတယ်ဘာကြောင့်အဲ့လိုတင်ကြားထားလဲဆိုတော့ဒီထက်မှစစ်သွေးကြွတွေပါလာမယ်ဟာမတ်စစ်သွေးကြွတွေဆိုတော့အီဂျစ်ကအစ္စရေးနဲ့ညီညာရင်လုပ်ထားတာသူတို့ဒီကိစ္စမှာသိပြီးတော့မပါဝင်ပတ်သက်ခြင်းစစ်သွေးကြွတွေနဲ့အစ္စရေးဖြစ်တဲ့ကိစ္စမှာလည်းသူတို့စစ်စစ်ပြီးတော့မှတော့ခွင့်ပြုခဲ့တာပါအခုဒုက္ခတဲ့ရေခင်းပေါ်ပေါက်လာတဲ့အခါမှာအီဂျစ်ကဖွင့်ပေးဖို့လုပ်ပါတယ်လို့ပြောပါတယ်သူတို့ပြောကြတာသို့တော်လည်းပဲဖွင့်ပေးဖို့လုပ်ခဲ့တဲ့ပထမနေ့တွေမှာပဲအဲ့ Rafah crossing ကိုအစ္စရေးကဘုံကျဲပြီးတော့တိုက်ခတ်ခဲ့တဲ့အတွက်ကြောင့်အီဂျစ်ဘက်ကသူတို့ရဲ့အလုပ်သမားတွေတချို့တော့မှအဲ့မှာသေဆုံးခဲ့ရတယ်ဒါကြောင့်သူတို့ကသိပြီးတော့ဖွင့်ပေးရခက်တယ်အစ္စရေးကဟန်တားနေတယ်ဒီဟာဖွင့်ပေးမယ့်ကိစ္စကိုတွန်းနေပါတယ်ဆိုတော့အစ္စရေးကတကယ်ဟန်တားနေသလားဆိုတော့အစ္စရေးကတော့ဘုံပြစ်ပေးမဲ့သူကတော့ဖွင့်ပေးစီခြင်းနဲ့ အဲ့ကိုဘက်ကိုသိမထွက်စီရင်ကဟာမတ်စ်ကမထွက်စီနေအောင်ဟာမတ်စ်ကဣဇရေလကထွက်ခိုင်းအောင်မထွက်ကြနဲ့တင်းခံလို့ပြောတယ်တချိန်တည်းမှာဣဇရေလထွက်လို့ပြောတယ်ဆိုတော့အီဂျစ်ကလည်းပဲဒီဘက်မလိုက်ဘူးညီညာပြေးကြနေတဲ့လူပါဆိုတော့ကိစ္စမှာဘယ်ဘက်ရဲ့စကားကိုနားထောင်လို့ဖြစ်နေလဲဖြန့်ပေးလိုက်ရင်ဣဇရေလရူဂျာများဖြစ်သွားမလားဟာမတ်စ်ရဲ့အလုံးကြဖြစ်မလားအဲ့ဒါသူတို့အမျိုးမျိုးစိုးရင်ပြီးတော့ဣဂျစ်ကဒီဟာပိတ်ထားတာဖြစ်ပါတယ်
အဲ့ဒီချင်းနေမျိုးမှာအထဲမှာပိတ်မိရဲ့လူတွေကမြေစာပင်ဖြစ်နေပါတယ်အဲ့သူတို့အတွက်ဒီနိုင်ငံကအတိုင်းဝိုင်းကဘယ်လိုလုပ်နိုင်မှာမလဲဘာလုပ်ပေးနိုင်မှာမလဲ
လက်တွေ့မှာဘာမှမလုပ်နိုင်ပါဘူးသူတို့ကလည်းပါဇက်ကအပြောဖွင့်ပေးဖို့သာတိုက်တွန်းတာဖြစ်ပါတယ်အဓိကအဖြစ်သူတို့ဖွင့်ပေးရင်တော့ရမုံဝေစုထားတာအများကြီးကြားပါတယ်ပေတန်ကဘလောက်ထဲဝင်ပေတန်ကဘလောက်ထဲဝင်ဆိုတာဒုက္ခသည်ကယ်ဆယ်ရေးအဖွဲ့အစည်းတွေကအဓိကပုံတော့ပြောရမုံဝေစာထားပါတယ်အစီအစဉ်လေးလှူထားကြပါတယ်ဒါပေမဲ့ဖွင့်ပေးတာမရှိသေးတဲ့အတွက်ကြောင့်မဖြစ်နိုင်ဘူးအင်းကြီးချင်းဖြစ်တဲ့ဂျော်ဒန်ကတော့လင်းမြန်နဲ့နည်းနည်းအကြီးကြီးတာနည်းနည်းပူပေးသလားဆိုတာသတင်းတွေနည်းနည်းကြားပါတယ်အာနောက်အမေရိကန်နိုင်ငံကြီးဝန်ကြီးကတော့ဖွင့်ပေးတော့မယ်ဆိုရောပြောလိုက်တယ်ဘယ်တော့ဖွင့်မလဲဆိုတော့မပါဘူးဆိုတော့ဖွင့်ပေးတော့မယ်ဆိုတာပြောဖွင့်ပေးပါဆိုတာပြောတတိမဲ့လူချင်းတဲ့လူတွေကတော့ဖွင့်ပေးတဲ့ဆိုတဲ့တဲ့ကိုရှိမကြပါဘူးသူကတော့ညှိတယ်အီဂျစ်တမနာအာစီစီနဲ့လည်းညှိတယ်တခြားနိုင်ငံတွေနဲ့သူတို့ညှိတယ်တရားဖွင့်ပေးဖို့အတွက်ဒါပေမဲ့ဘယ်လိုရလတ်ဘယ်လိုသဘောတူညှိရရှိရတော့မသိဘူးဖွင့်ပေးတော့မယ်လို့တော့အစံကောင်းပြောတာကြားပါတယ်လက်တွေ့တော့ဖြစ်မလာသေးပါဘူးကျွန်တော်တို့ပြောတဲ့အတိုင်းပဲဗုဒ္ဓဦးမျိုးကြားရင်ဘယ်လိုဖြစ်လာမလဲတောင်းကြည့်ရမှာပါအ
ဲ့ဒီစစ်မီးကဘလောက်ထိကျပြန့်လာနိုင်မှာလဲဟိုလက်ဘနွန်မှာတက်ဆွဲနေတဲ့ဟတ်စ်ဘိုလာတွေနဲ့လည်းတိုက်ခိုက်နေတာရှိတယ်ဒီဟတ်စ်ဘိုလာတွေနဲ့တက်ဆက်တဲ့ဘယ်နိုင်ငံတွေပါလာနိုင်လဲ
အဓိကတော့လက်ဘနွန်ပေါ့ဟတ်စ်ဘိုလာတွေကလက်ဘနွန်မှာတက်ဆွဲနေတယ်ဟတ်စ်ဘိုလာတွေဟာလက်ဘနွန်နိုင်ငံရေးမှာလည်းအကောင်တယ်လက်ဘနွန်ပါလီမန်မှာလည်းဟတ်စ်ဘိုလာအမတ်60ကျော်လောက်နေရာရထားအမတ်နေရာရထားတယ်နောက်ပြီးဟတ်စ်ဘိုလာဟာနိုင်ငံရေးပါတီတွေမကသူဟာပါရာမီလစ်ရီကုနာဟမတ်စ်လိုပဲစစ်သေးကြွတက်တွေရှိတယ်သူတို့တဟာသိအင်အားကောင်းတယ်တချို့အထောက်ထားတွေရလက်ဘနန်အာမီနဲ့နောက်မှရှင်နိုင်တဲ့လူတွေဖြစ်တယ်ဟာမတ်ဆက်လက်လက်နဲ့အင်အားကောင်းတယ်သူကဟတ်စ်ဘူလာတွေမပါဝင်လာအောင်ဆိုပြီးတော့အစ္စရေးကလည်းပဲနေဆက်မှာလုံခြုံပြီးတော့ဟိုဘက်ဒီဘက်အပြစ်ခတ်တာတွေရှိတယ်ဟတ်စ်ဘူလာကလည်းပြစ်ခတ်တာရှိတယ်အဲ့ဒါကြောင့်လူ90ကျော်လောက်သေးတာသေဆုံးခဲ့ပြီဆိုပြီးတော့တချို့သတင်းတွေကပေါ်ပြပါတယ်တချို့ရိုက်ပြီးတော့ပြနေတာတွေ့တယ်အဲ့မှာအများအားဖြစ်နေပါတယ်ဆိုတော့ပါဝင်လာနိုင်ပါတယ်ဒီဟာသာဟတ်စ်ဘူလာကအစကတည်းကသူတို့ကြီးညာထားဟာမတ်စ်ပြပန်းကတော့လုံဝရတည်ရဲ့ဆီသူတို့ပြောထားတာဖြစ်တယ်ဆိုတော့ဒီဟာတကယ်လက်တွေ့ကျယ်ပြန့်ပြန့်ဖြစ်လာခဲ့မယ်ဆိုရင်တော့သိဆိုးပါလိမ့်မယ်အဲ့ဒါနဲ့တဆက်တဲ့ဟတ်စ်ဘူလာဟာစီးရီးယားမှာလည်းရှိတယ်ဆိုတော့စီးရီးယားကလည်းပဲသိပြီးတော့အဲ့ဒီကလည်းတိုက်နိုင်ဆိုတော့စီးရီးယားအစိုးရအဆက်အစိုးရကအခုခါမှာတော့အာရဗီကဖွဲ့ကသူ့ကိုလက်ခံလိုက်တော့သူကအာရဗီနဲ့လေဆန်တစ်ခုလည်းပြောနေရပါတယ်သို့တော်လည်းပဲတချို့သတင်းတွေမှာလဲစီးရီးယားကသတင်းတွေပြတယ်ဒီအစ္စရေးတပ်တွေဟာငါတို့ဘက်ကိုလည်းပြစ်နေတယ်ငါတို့အလက်ပိုးလေးစိတ်မှပြစ်တယ်ဒမတ်စကတ်ကိုတော့မှပြစ်တာလည်းရှိရစီပြီးတော့အဲ့ဒီ through footage တွေလည်းသူက TV မှာတင်ပြီးတော့ပြတာကိုမကြာခဏတွေ့နေရပါတယ်ဆိုသူတို့ကလည်းပဲဒီစောင့်ကြည့်နေတယ်လုံးဝဂျာနယ်လောမပြောပြောတဲ့တန်လောလောဆယ်မှာခွန်တစားမှထွက်မလာသေးပါဘူးဆိုတော့ Arab League ကဂျာနယ်ရဲ့ပုံစံနဲ့ဖြစ်နေတယ်ပေါ့လေစစ်စာရေးဥစားပြောနေတဲ့အတွက်ကြောင့်သူတို့ကမလုပ်တာလည်းဖြစ်နိုင်ပါတယ်ဆိုတော့တစ်ချိန်တည်းမှာသူတို့ပါဝင်လာရင်ပုံပြီးတော့ခြေပြန့်သွားနိုင်တာပေါ့ရဒီကိစ္စမှာ
အဲ့တော့ဒီလိုအခြေအနေမျိုးပေါ့နော်တော်တော်လေးကိုဟိုတင်းမာနေတဲ့အခြေအနေဒီအခြေအနေမှာနိုင်ငံတကာအတိုင်းဝိုင်းနောက်အမေရိကန်သူတို့ကရောဘာတွေလှုပ်ဆောင်ပေးနေပါလဲ
အမေရိကန်ပထမဆုံးဒီလိုအောက်တိုဘာ9ရက်နေ့မှာဟာမတ်စ်ကတိုက်တော့အမေရိကန်ကသူတို့ရဲ့လက်နက်အင်အားတွေကိုပို့ပေးတဲ့မြေတဲ့ပင်လယ်တွေကိုအမေရိကန်အကြီးဆုံးလေယာဉ်နဲ့တင်မောကြီးရဲ့အဲ့ဒီကိုပို့ထားတယ်။ဆိုပြအခါဒီအမေရိကန်နိုင်ငံခြားရေးဝန်ကြီးကမပြောလဲဆိုလို့ရှိရင်ဣဇရေးကိုငါတို့လုံးဝထောက်ခံတယ်အပြတ်သတ်ပြောတယ်။ဣဇရေးဟာမင်းတို့ကိုမင်းတို့ကာကွယ်နိုင်တယ်ပြန်တိုက်ခိုက်နိုင်တယ်နိုင်တယ်အင်အားရှိရဆိုတာသိတယ်ဒါပေမဲ့လည်းအမေရိကန်နိုင်ငံစီးနေတဲ့ကလည်းပဲငါတို့ဟာမင်းတို့နဲ့ယက်တည်နေမယ်ဆိုပြီးတော့အဲ့ဒီနိုင်ငံခြားရေးဝန်ကြီးကအဲ့လိုပြောပါတယ်ဆိုတော့ပိတ်တဲ့ဖက်သက်ဆန်တဲ့စကားလို့တချို့ကသုံးသပ်ကြတယ်ပိတ်ပဲကောက်ယူကြပါတယ်ကောက်ယူရလည်းဖြစ်ပါတယ်ဒါပေမဲ့နောက်ပိုင်းမှာသူကအာရဗ်ကဘာခေါင်းဆောင်တွေနဲ့တွေးရတွေးရတွေးပြီးတဲ့နောက်မှာအခုဆိုရင်ဒီကုနောက်ပိုင်းသမ္မတဘိုင်ဒန်ကအခုဆော်ပိုင်းမှာပဲပြောသွားတယ်သူကဣသရေးကိုထိနေပြင်းလှုပ်ဖို့မင်းတို့ကဟာမတ်စစ်သွေးကြွတွေကိုအပိတိုင်ခြေမှုမယ်ဆိုတာငါတို့လက်ခံတယ်ဒါပေမဲ့လည်းဂါဇာပြည်သူပါလက်စတိုင်းပြည်သူအားလုံးဟာဟာမတ်မဟုတ်ဘူးဆိုတာမင်းတို့ခွဲရနားရတာပေါ့လူတွေမင်းတို့အဲ့ဒီကြောင့် ကာဇာတခုလုံးကိုမြေဒရာလှမ်းပြီးတော့သိမ့်ပိုက်လိုက်မယ်ဆိုတာတော့ငါတို့လက်မခံနိုင်ဘူးဆိုပြောတယ်ဆိုတော့နဲ့ထင်းထင်းပြင်းပြင်းဖြစ်လာတယ်လို့ယူဆမှာဖြစ်ပါတယ်ဆိုတော့အခုစစ်တပ်တွေဆေလွတ်တာလည်းပဲသူတို့နောက်ပိုင်းမှာအကြောင်းပြတဲ့ဒက်ထရန့်ပေါ်လေထိမ့်သိမ့်ဖို့ကြက်ပြတ်မသွားအောင်ကာကွယ်ဖို့အတွက်အထူးသဖြင့်ဆိုတော့ပြောခဲ့တဲ့မြောက်ပိုင်းကဟတ်စ်ဘူလာကိုအခြ ပြီးတော့ဒီစားကိုမပါဝင်အောင်ထိမ့်နေတဲ့အတွက်အဲဒီတိုက်ရင်အားတွေသုံးထားတာဖြစ်တယ်ပို့ထားတာဖြစ်တယ်ဆိုပြီးတော့သူတို့အကြောင်းပြတာတွေ့ရပါတယ်ဆိုအမေရိကန်ရဲ့ရည်ရည်ကသိအကြီးကြီးတဲ့ကိစ္စပါအဲ့ဒါကိုစောင့်ကြည့်နေပါဘယ်လိုအခုတော့သူကအတိမ်းဆုံးမခံအောင်ဂျာနေအောင်ဂျာနေနိုင်အောင်ပေါ့လေဟာမတ်စ်ကိုပဲဥတီပြီးတော့တိုက်ခိုက်ဖို့ဆိုတာကိုအဓိကထားပြီးပြောနေတာတွေ့ရပါတယ်နောက်ဗြိတိန်နိုင်ငံကတော့အမေရိကန်နဲ့တသဘောတည်းပါပဲဗြိတိန်ကအများအားဖြင့်နိုင်ငံသားရဲ့ဘူဟာရမှာဥရောပဟိုကဥရောပသံတမန်ကအဖွဲ့မှာမထရက်ကင်ကြရပဲဥပမာဖြင့်အီရတ်ကိုကျူးကျော်တဲ့စစ်ပွဲမှာဥရောပသံတမန်ကပြင်သစ်တို့ဂျာမနီတို့ကကန့်ကွက်ကြတယ်ပြင်ထန်ကွင်းကြတယ်ဒါပေမဲ့အမေရိကန်တိုက်တော့ဗြိတိန်ကလည်းအမေရိကန်နဲ့ပေါက်ပြိုးဝင်တိုက်ခဲ့တာအများကြီးပြဿနာတက်ခဲ့ပါတယ်ဆိုတော့အခုလည်းပဲအမေရိကန်ဆုံးဖြတ်ချက်အတိုင်းပဲဗြိတိန်ကလည်းပဲအတိအကျလိုက်တာပြီးတော့လှုပ်ဆောင်နေတွေ့ရပါတယ
်တခြားဥရောပနိုင်ငံတွေရော
တခြားဥရောပနိုင်ငံတွေဥရောပသမဂ္ဂပေါ့ဒီကဥရောပသမဂ္ဂကတော့စစ်စစ်ရေးပြောပါတယ်ပြည်လည်ရေးကိစ္စအဓိကသူတို့ကတော့ two state resolution ပေါ့နှစ်နိုင်ငံပါလက်စတိုင်းနိုင်ငံနဲ့အစ္စရေးနိုင်ငံနှစ်နိုင်ငံတည်ဆည်ရေးကိုဆုံးဖြတ်ပြီးတော့ပြပြသားသားဒါကိုအကောင့်ထဲဖော်ထိုင်မှညီညာရင်းရမယ်ဆိုတာပြောပါတယ်ဆိုတော့ဒီ two state policy နဲ့ပတ်သက်ပြီးတော့လည်း American သဘောထားကိုလည်းပြန်ကောက်ရရင်Trump တက်လာတဲ့အခါမှာ Trump က Israel နဲ့ Palestine ကိစ္စကိုပြောခေါ်တယ် prosperity peace or peace to prosperity ညီညာရနေပြီးချမ်းသာကြော်ရေးလုပ်မယ်ဆိုပြီးတော့စစ်ပွားရေးအဖြစ်ဘယ်လိုဘလောက်အကူအညီပေးမယ်မင်းတို့ Palestine တွေကမှဖွံ့ဖြိုးရေးအတွက်ငါတို့ billion 50ကျော်လုပ်ပေးပါမယ်။ဘာညာ prosperity ဖြစ်အောင်လုပ်မယ်။ဆိုပြီးတော့ Palestine ကိုအဲ့လိုပြောပြီးတော့နိုင်ငံရေးအဖြစ်ကြတော့ Jerusalem မြို့စတာက Jerusalem ကိုအရှိအနောက်ခွဲထားတယ်အရှိ Jerusalem မှာတပလစိုင်းရဲ့ပိုင်နဲ့ဆိုတော့သတ်မှတ်ပေးထားတာအဲ့ဒါကိုဂျေရုဆလင်တမျိုးလုံးကိုအစ္စရေးထဲကိုပေးခဲ့တယ်သူကသဘောတူစပီလုတ်လိုက်တယ်လုတ်ပြီးတော့အစ္စရေးဆိုင်ရာအမေရိကန်သံရုံးတို့မှာတယ်လ်အဗစ်ကနေပြီးတော့ဂျေရုဆလင်ကိုရွှေ့ပေးခဲ့တယ်ဆိုတော့သိပ်ပြီးတော့အစ္စရေးဘက်ကလုံးဝဗတ်ကြောင်းခဲ့တယ်ဆိုတော့လူတွေပြောကြတယ်ဆိုတော့အဲ့ဒီရည်တည်ချက်ကိုအခုသမ္မတဘိုင်ဒန်ဆိုရပြင်ပြီလားအဲ့ဒါလည်းမေးခွန်းထုတ်စရာပဲအစောပိုင်းကသူကသိမပြင်ခဲ့ပဲနဲ့ဒီတိုင်းပဲဆက်နေရတွေ့ရပါတယ်ဆိုတော့အခုနောက်ပိုင်းမှာတော့လေသာနည်းနည်းပြောင်းလာတော့ဘယ်လိုဆက်လုပ်လာမလဲဆိုတာဒီကိစ္စနဲ့တစ်ဆက်တည်းပဲ American policy လဲစောင့်ကြည့်ရမှာဖြစ်ပါတယ်ဟုတ
်ဆိုတော့ဒီအခု Israel Palestine ကိစ္စကပြည်လည်နိုင်မဲ့အလားအလာရှိပါလားဒါမှမဟုတ်အခြေအနေတွေကပိုပြီးတော့ဆိုးဝါးသွားနိုင်တာပါလား
အခုထိကတော့ပြည်လည်နိုင်မဲ့အလားအလာမတွေ့ရသေးပါဘူးတကယ်လို့ Hamas ကိုလုံးဝအပြတ်ချေမှုနိုင်မလားဆိုပြီးတော့မေးချင်ရှိပါတယ်အကောင်ဆုံးကတော့စိစက်ပြီးတော့ညဉ့်ညဉ့်ရေးပြည်လည်နိုင်ရင်ကောက်ပါတယ်ဆိုတော့ဟာမတ်စ်ဘက်ကလည်းပဲအစတုန်းကသူတို့ဟာအစ္စရေးနိုင်ငံကိုလုံးဝမလိုချင်ဘူးဖယ်ပစ်မယ်ဆိုတဲ့သဘောဖြစ်ပါတယ်သို့တော်လည်းပဲနောက်ပိုင်းမှာတော့ဒုနာ two state resolution ပေါ့လေ1969စစ်ပွဲမတိုင်ခင်ရှိခဲ့တဲ့နေမြေပေါ့ပါလက်စတိုင်းလက်နေမြေဒီထက်ပိုပေးရမယ်အဲ့လိုတရားမျှတတာပေါ့လေနေမြေအဖြစ်နည်းနည်းမျှတတာလုပ်တဲ့ဖြစ်စဉ်ချက်မျိုးဆိုရင်တော့ဟာမတ်စ်ကိုလည်းဆွတ်ဆောင်နိုင်မယ်လို့ထင်ပါတယ်။ဆိုတော့အဲ့ဒီအချက်ဘယူတီရောက်လာနိုင်ရဆိုရင်တော့ညီညာရေးပြည်လည်နိုင်မှာဖြစ်ပါတယ်။သို့သော်လည်းပဲအဲ့လိုမဟုတ်ဘဲနဲ့အပြုတ်တိုက်မယ်ဆိုရင်တော့ဒီဘက်ကလည်းပဲစစ်ချက်ပြန့်လာနိုင်တဲ့အလားအလာရှိတယ်လို့ပြောမှာဖြစ်ပါတယ
်။ Israel Palestine ပဋိပက္ခကိုဆိုးရလာနေတာကိုဥကျော်စံသားနဲ့မမြသစေအောင်တို့ဆွေးနွေးကြတာပါအခုတော့ပတ်စင်လူတုနဲ့ကျမ်းမာရေးကဏ္ဍပါလင်္ကတဆင့်ကုဆက်ယောဂအကြောင်းပြောထားပါတယ်ဒီလင်္ကကုဆက်တဲ့ယောဂတွေအတော်များများအမြင့်ပြတ်အောင်ဘလို့ကုသနိုင်ပါလဲလင်ဆက်ဆံဘက်ကနေလည်းပြန်ကုတက်တာကြောင့်နှစ်ဦးလုံးကိုစစ်ဆေးကုသဖို့လိုပါတယ်အရေးပြားတဲ့ကာလာသာယောဂအထူးကဒေါက်တာမျိုးသန့်ကိုမေးထားတဲ့ဒေါက်တာသန့်စောပြပြပေးပါအောင်ခင်ဗျာ
ဆက်ဆံရကနေဒီစင်ကူးဆက်တဲ့ယောဂတွေထဲမှာယောဂအများစုကပျောက်ကင်းအောင်ကုသနိုင်တဲ့ယောဂတွေဖြစ်နေတာပါ
ပျောက်ကင်းကကုသလို့မရတဲ့ယောဂါတွေလည်းရှိပေမဲ့ယောဂါအများစုကတော့ကုသပျောက်ကင်းနိုင်တယ်လို့အရေးပါနဲ့ကလာသားယောဂါဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်ကအခုလို့ရှင်းပြပါပါတယ
်။လိမ္မာဆိုင်ကုသယောဂါတွေအများသောအားဖြင့်တော့ကုသလို့ပျောက်ကင်းလို့တချို့ယောဂါတွေဆိုရင်တော့လေကုသရတာကြာတာပေါ့ကြာပြီးကုသရတာမျိုးရှိပါတယ်။ဥပမာဆိုလို့ရှိရင်စီးပူညောင်းကြကနိုရောဂါလိုမျိုးနောက်ကလာမိုက်ဒီးယားလို့ခေါ်တဲ့ကလာမိုက်ဒီးယားထရိုက်ဂိုမက်တစ်ပိုးကြောင့်ဖြစ်တဲ့ကလာကလိုင်းလို့ခေါ်တာပေါ့နော်အဲ့ဒီမှာဆိုရင်ယောဂလက္ခဏာကြီးလိုက်လို့ရှိရင်ပြီထွက်တယ်ပြူအနှစ်တွေထွက်တယ်တချို့ကျတော့လည်းပြူအကြီးကြီးလေးထွက်တယ်အဲ့ဒါဆိုလို့ရှိရင်ကနော်ဩကလာမိုက်ဒီးယားအဲ့ဒီကူဖြစ်နေတခြားပိုးတွေကြောင့်လည်းဖြစ်နိုင်တယ်ပေါ့နော်အမှဆိုလို့ရှိရင် gram positive bacteria ရှိတယ် gram negative bacteria ရှိတယ်ဒါတွေကတော့သူ့ရဲ့ဆေးကိုတည်တည်ချာချာကုသမယ်ဆိုလို့ရှိရင်ယောဂပျောက်ကင်းနိုင်တယ်ယောဂလောကပျောက်ကင်းနိုင်နောက်တချို့ယောဂတွေကယောဂပြောက်ဖို့ကြာတာရှိတယ်ဥပမာဆိုလို့ရှိရင်လိမ္မာဆိုင်ကူးစက်ယောဂတွေမှာ HIV ကူးစက်ရတဲ့ဒါ HIV ပိုးကူးစက်ခံထားလို့ရှိရင်သူကချက်ချင်းမပြောင်းနိုင်နှိရှည်လာမယ်ဆရာတို့ကအမြဲတမ်းဆေးအကြိုက်ကူးရတယ်နောက်တစ်ခုက Hepatitis B ကို Hepatitis C ကိုဒါတွေကလည်းလိမ္မာဆိုင်ကူးစက်ယောဂတွေထဲမှာပါတယ်သူတို့ကလည်းကုသရတာကြားတယ်ပေါ့
လင်္ကာတစ်ဆင့်ကုသတဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂဝေဒနာရှင်ကိုတာမကသူ့ရဲ့လိန်ဆက်ဆံဘက်ကိုပါအတူတကွကုသပေးဖို့လိုအပ်တာပါလိန်ဆက်ဆံဘက်ကိုပါနှစ်သိမ့်ဆွေးနွေးပညာပေးပြီးလိုအပ်ရင်ကုသမှုပြုလုပ်ပေးဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကရှင်းပြပါတယ
်ဒါပေမဲ့တချို့ယောဂတွေကကုသလို့လဲကူတယ်ပျောက်ခင်းတယ်ဆိုပေမဲ့ကုသတဲ့နေရာမှာဆရာတော်ကဆေးတစ်ခုပေးလိုက်တယ်ပေးပြီးတော့တောက်ယုံတဲ့ဒီယောဂကုသမှုကပြီးပြီးတော့ညာတော့ပြန်ပါလေလောက်ရတယ်ဆိုတော့ကောင်ဆယ်လင်းပေါ့နှစ်သိမ့်ဆွေပညာပေးတာတွေလောက်ရတယ်။နောက်ဟက် education ကျမ်းမာရေးပညာပေးတာတွေလောက်ရတယ်။နောက်တစ်ခုကအဲ့ဒါတွေလုံနိုင်မှုအတွက်ဆိုလို့ရှိရင်ဒီလိမ္မာဆိုင်အကုသယောဂါဆိုတာက sexual partner ရှိတယ်။ partner မှာဒီကုသယောဂါရှိနေတဲ့ခါတော့သူ့ကိုအဲ့တော့ကုသတဲ့နေရာမှာအိမ်တော်ဖက်ရှိတယ် married couple တွေပါဆိုလို့ရှိရင်အိမ်တော်ရှင်တယောက်ကိုကုယုံလည်းမရသူ့ရဲ့အိမ်ဆောင်ဘက်ကပါ sexual partner ကိုပါကုမရတချို့ကျတော့အိမ်ဆောင်မကြသေးဘဲနဲ့ဟို living together နေလို့ sexual exposure ရှိလို့ဆိုလို့ရှိရင်လည်းသူ့ရဲ့ partner တွေပါ notify လုပ်ပေါ့နော်သူ့ကိုရှာဖွေပြီးတော့ကုသ counseling လုပ်ရအဲ့ဒါမှလည်းဒီယောဂကုသမှုကထိရောက်အောင်မြင်နိုင်တယ်ပေါ့
ကုသပျောက်ကင်းနိုင်တဲ့လိင်္ဂတစ်ဆင့်ကုဆက်တဲ့ယောဂတွေဟာလူနာတချို့မှာတော့ယောဂလက္ခဏာပြန်ပြတာမျိုးကြိုတရားလေးရှိပါတယ်ဒီလိုအချိန်နဲ့ကြုံရပြီဆိုရင်နောက်တစ်ချိန်ပြန်ကူဆက်ခံရတာလားဒါမှမဟုတ်ပထမအချိန်ကုသကလေးကမပြောက်ခင်းသေးတာလားဆေးရင်ပါနေတာလားဆိုတာတွေကိုသုံးသပ်ဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကအခုလိုပြောပါတယ်အဲ
့တော့ဆရာတို့အနေနဲ့ပြန်ချိလိုက်လို့ရှိရင်တချို့ယောဂါတွေကပြန်ဖြစ်တယ်ဆိုတော့ပြန်ဖြစ်တယ်ဆိုတဲ့နေရာမှာပြန်ချိလိုက်ရင်သူကနှစ်မျိုးဖြစ်နိုင်တော့တစ်ခုကတော့ဒီယောဂါပိုးကုသလို့မပြောက်သေးတာလားဒါမှမဟုတ်လို့ရှိရင်ကုသလို့ပျောက်ပြီးသားဒါပြန်ပြီးတော့ကူးစက်ခံရတာ reinfection ပေါ့ reinfection သူကအမျိုးသားကိုကုတယ်သူကတော့ပျောက်သွားတယ်ဒါပေမဲ့မျိုးသမီးမှကူးစက်ခံတာလည်းမသိလိုက်ဘူးမျိုးသမီးနဲ့ပြန်နေတဲ့ခါမှာသူကပြန်ပြီးတော့ကူးစက်ခံအဲ့တော့ reinfection ကနောက်ပြီးတော့တချို့ကျတော့ resistant ပေါ့ဆေးမတိုးတာလားဆိုတော့ကွဲပြားအောင်ဒီဒါတွေကိုအစကနေကရှင်းရှင်းလင်းလင်းသိဖို့ဆိုရင်ဆေးကုတဲ့နေရာမှာဆရာတို့ counseling consultation partner notificationဆိုတဲ့အစ်စ်နေလို့စိတ်ရှည်လက်ရှည်နဲ့တိတ်ချရှင်းပြရရှင်းပြရတဲ့အပြင်ဒီကာယကံရှင်ကိုယ်တိုင်ကလည်းသူတို့ရဲ့လိမ္မာဆိုင်ရာကိစ္စတွေမှာပွန့်ပွန့်လင်းလင်းဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့လိုတာပေါ့အဲ့လိုတိုင်ပင်ဆွေးနွေးမှလည်းကုသရတဲ့နေရာမှာပို့ပြီးတော့ထိရောက်အောင်မြင်တဲ့ကုသလို့ပြောတယ်
လင်္ကာတစ်ဆင့်ကုဆက်တဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂအမြင့်ပြည့်စီဖို့နဲ့လိင်ဆက်ဆက်ဘက်ကနေပြန်လဲကုဆက်ခံရတာမျိုးတွေမဖြစ်စီဖို့အတွက်လိင်ဆက်ဆက်ဘက်ကပါစစ်စစ်ကုသမှုပြုလုပ်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါလင်္ကာကုတဲ့ယောဂကာကွယ်ရေးဒေါက်တာတန်ဆိုပြောပြခဲ့တာပါအခုတော့ကိုရနိုင်တက်ဆက်တဲ့အားကစားကဏ္ဍပါ2034ကမ္ဘာဖလားရှေ့တောင်အာရှပါဝင်အာရှနဲ့သမုဒ္ဒရာပိုင်းနိုင်ငံတွေကပူးတွဲအင်ရှင်ဖြစ်ကျင်းပဖို့စိတ်ဝင်စားနေပါတယ်ကာတာကမ္ဘာဖလားဘောလုံးကွင်းစောက်တာပါခဲ့တဲ့အမေရိကန်ကုမ္ပဏီကိုတော့တရားစွဲလိုက်ပါတယ်ရာဖဲလ်နန်ဒာတင်နစ်ပြန်ကစားတော့မှစတာတွေကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
င်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကမ္ဘာဖလားနှစ်တရာအပြည့်ကိုဂုဏ်ပြုတဲ့အနေနဲ့2030ကမ္ဘာဖလားကိုနိုင်ငံ6နိုင်ငံမှာကျင်းပဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်2030ကမ္ဘာဖလားကိုတော့အာရှနိုင်ငံတွေကလည်းအင်ရှင်ဖြစ်ပြီးတော့ကျင်းပသွားဖို့ဆန္ဒရှိနေပါတယ်ရှင်းတော်အားကအင်ဒိုနီးရှားနိုင်ငံက2030ကမ္ဘာဖလားကိုဩစတြေးလျမလေးရှားစင်ကာပူနိုင်ငံတွေနဲ့တွဲပြီးတော့အင်ရှင်ဖြစ်ပူးတွဲကျင်းပသွားကြနေတာဖြစ်ပါတယ်ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကအာရှနဲ့သမုဒ္ဒရာပိုင်းဒေသကနိုင်ငံတွေကို2030ကမ္ဘာဖလားကိုအင်ရှင်ဖြစ်ကျင်းပဖို့အတွက်ပြီးခဲ့တဲ့ဘက်ကဖိတ်ခေါ်ခဲ့ပြီးတဲ့နောက်ဩစတြေးလျနိုင်ငံနဲ့ဆွေးနွေးခဲ့တယ်လို့အင်ဒိုနီးရှားဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Eric Dohier ကပြောပါတယ်မလေးရှားနဲ့စင်ကာပူနိုင်ငံတွေကိုတွားတဲ့အချိန်မှာလည်းအဲ့ဒီနိုင်ငံတွေကအင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေနဲ့အတူပူးတွဲအင်ရှင်ဖြစ်ခွင့်ရဖို့အတွက်စိတ်ဝင်စားတယ်ဆိုတာပြသခဲ့ကြောင်းသူကပြောပါတယ်2030ကမ္ဘာဖလားကိုစပိန်ပေါ်တူဂီနဲ့မော်ရိုကိုနိုင်ငံတွေကို FIFA ကပူးတွဲအင်ရှင်ဖြစ်ရွေးချယ်ခဲ့ပြီးတော့အဲ့ဒါအပြင်ကမ္ဘာဖလားနှစ်တရာပြည့်ကိုဂုဏ်ပြုတဲ့အနေနဲ့ကမ္ဘာဖလားကိုပထမဆုံးကျင်းပခဲ့တဲ့တောင်အမေရိကတိုက်ကအူရုဂွေးနိုင်ငံအပြင်အာဂျင်တီးနားနဲ့ပါရာဂွေးနိုင်ငံတွေမှာလည်းအဖွင့်ပွဲစဉ်၃ပွဲကိုကစားသွားဖို့ FIFA ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာယူရို2024ဥရောပဖလားဘောလုံးပွဲတွေမှာတော့အင်္ဂလန်၊ပြင်သစ်၊စပိန်၊ပေါ်တူဂီ၊ဘယ်လ်ဂျီယံ၊စကော့တလန်၊ဩစတြီးယားနဲ့တူရကီအသင်းတွေချင်းစစ်ပွဲအောင်သွားကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကတော့ပြင်သစ်ကနယ်သာလန်ကို2-2၊ပေါ်တူဂီကစလိုဗာကီးယားကို3-2နဲ့နိုင်ပြီးတော့ချင်းစစ်ပွဲအောင်သွားခဲ့ကြတာပါ။ဒါ့အပြင်ပေါ်တူဂီအသင်းဟာတနင်္လာနေ့ကဘော့စနီးယားနဲ့ပွဲမှာလည်း5-0မရှိနဲ့နိုင်တာကြောင့်အုပ်စုပွဲစဉ်10ပွဲလုံးနိုင်ပြီးတော့24မှတ်နဲ့ချင်းစစ်ပွဲအောင်သွားပါတယ်။ပေါ်တူဂီနဲ့စလိုဗာကီးယားပွဲမှာရိုနယ်ဒို2ဂိုးသွင်းခဲ့သလိုဘော့စနီးယားနဲ့ပွဲမှာလည်း2ဂိုးထပ်သွင်းတာကြောင့်အခုဆိုရင်ရိုနယ်ဒိုဟာနိုင်ငံတကာပွဲတွေမှာသွင်းတဲ့ဂိုးပေါင်း128ဂိုးရှိသွားပြီဖြစ်ပါတယ်။တကယ်လို့သာရိုနယ်ဒိုအနေနဲ့လာမယ့်ယူရို2024မှာကစားမယ်ဆိုရင်ဥရောပဖလားကို5ချိန်မြောက်ဇက်တိုက်ကစားခွင့်ရမှာလည်းဖြစ်ပါတယ်။အုပ်စုအိမ်မှာတော့စပိန်ကစကော့တလန်ကို2ဂိုးမရှိ၊နော်ဝေးကို2ဂိုးမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားခဲ့ပြီးတော့စပိန်ကနော်ဝေးကိုနိုင်လိုက်တဲ့အတွက်အဲ့ဒီအုပ်စုမှာစကော့တလန်အသင်းကအုပ်စုဒုတိယနဲ့ခြေစွဲအောင်သွားခဲ့တာဖြစ်ပါတယ်။ဒီနေ့ကကစားခဲ့တဲ့ဘယ်လ်ဂျီယံနဲ့ဆွီဒင်ပွဲကတော့ပထမပိုင်းပြီးမှလုံခြုံရေးကြောင့်ဖျက်လိုက်ရပါတယ်။ဆွီဒင်နိုင်ငံသား၂ယောက်ဘရော့ဆော့မြို့မှာတနက်နဲ့ပြစ်ခတ်ရပြီးသေဆုံးသွားတာကြောင့်ပထမပိုင်းပြီးမှပွဲကိုဖျက်လိုက်တာဖြစ်ပါတယ်။ဒီပြစ်ခတ်မှုကြောင့်ဘောလုံးကွင်းကနေပြန်တဲ့ဆွီဒင်ပရိသတ်တွေကိုလည်းရဲကလုံခြုံရေးတွေယူပေးခဲ့ရပါတယ်။တရန်သမားကအစောပိုင်းမှာလွတ်နေပေမဲ့လည်းနောက်ပိုင်းမှာတော့ဘယ်လ်ဂျီယံရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးခဲ့လို့အဲ့ဒီတရန်သမားတေဆုံးသွားခဲ့ပါတယ်။ဘယ်လ်ဂျီယံဝန်ကြီးချုပ်ကတော့အကြမ်းဖက်ဝါဒဟာလွတ်လပ်တဲ့လူမှုအတိုင်းဝိုင်းကိုဘယ်တော့မှနိုင်ရမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဒီပြစ်ခတ်မှုမှာတေဆုံးသွားတဲ့သူတွေအတွက်ဝန်ထမ်းချင်းအထိတ်မှတ်ဖြစ်နေအင်္ဂါနေ့ကဘောလုံးပွဲတွေမဆခင်မှာတော့အခွင့်အတွင်းမှာ10မိနစ်ငြိမ်သက်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။အင်္ဂါနေ့ကပွဲတွေမှာတော့နာမည်ကြီးအင်္ဂလန်နဲ့အီတလီတို့ဝမ်ဘလီမှာကစားခဲ့ကြပြီးတော့အင်္ဂလန်က3-2နဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်။ဒီပွဲမှာအင်္ဂလန်သင်းဟာနောက်ကနေလိုက်ကစားခဲ့ရပြီးတော့ဟယ်ရီကိန်းက2-0ရက်စ်ဖို့က2-0သွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ Tennis ရင်းမြစ်ဘက်ကိုကြည့်ရရင်တော့ Spain နိုင်ငံကနာမည်ကြီး Tennis ကစားသမား Rafael Nadal ဟာလာမယ့် Australian Open Tennis တိုင်ပွဲမှာပြန်ကစားတော့မှာဖြစ်ပါတယ်။ဒါတော့ဟာရှင်းနဲ့ Australian Open မှာပြန်ကစားမှာဖြစ်တယ်ဆိုပြီးဂျိုင်းပွဲရဲ့ညွန်ကြားရေးမှူး Craig Tiley ကပြီးခဲ့တဲ့ဘက်ကကြေညာပါတယ
် It's pretty excited to see him hitting and feeling really good about it and obviously there's still a bit of time between now and
သူတန်းနစ်ရိုက်နေတာတွေ့ရလို့စိတ်လှုပ်ရှားမိတယ်လို့ပျော်လဲပျော်မိပါတယ်ပွဲကဇန်နဝါရီမှဆိုတော့အခုကနေအဲ့ဒီမတိုင်ခင်အထီးတော့ဂျားထဲမှာအချိန်တော့လိုပါသေးတယ်ဒါပေမဲ့သူ့ရဲ့ကြံ့ခိုင်မှုပြေဝနေဖို့ပဲအရေးကြီးပါတယ်။ဒါပေမဲ့အခုအထိကတော့ကြည်ရတာအခြေအနေကကောင်းပါတယ်
။အသက်38နှစ်ရှိဖြစ်တဲ့နဒါဟာပြီးခဲ့တဲ့ Australian Open ဒုတိယအဆင့်မှာတင်မာဒဏ်ရာရခဲ့ပြီးတော့အဲ့ဒဏ်ရာကိုအခုနှစ်စောပိုင်းကခွဲစိတ်ကုသမှုတွေလုပ်ပြီးဒဏ်ရာသက်သာပျောက်ကင်းလာတာကြောင့်ရှင်းနေမှာပြန်ကစားဖို့စီစဉ်နေတာဖြစ်ပါတယ်။ဒါပြင် Australian နိုင်ငံသား Nick Kyrgios ဟာလည်း Australian Open မှာပြန်ကစားမှာဖြစ်တယ်လို့ Mr. Tiley ကပြောပါတယ်။Carriers ဟာဒီနှစ်အတွင်းမှာဒုတိယခွဲစိတ်ခဲ့သလိုနောက်ထပ်လည်းလက်ကောက်ဝတ်နဲ့ခြေတောက်ဒဏ်ရာတွေရခဲ့တာကြောင့်အခုနှစ်အတွင်းတင်းနစ်မကစားနိုင်ပဲနားနေခဲ့ရတာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ဘက်ကဘောလုံးပွဲသတင်းတွေကိုပြန်ဆက်ရအောင်တော့အင်္ဂလန်ကချန်ပီယံရှစ်အမှတ်ပေးပွဲတွေမှာကန်နေတဲ့ Birmingham City အသင်းက အင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်တိုက်စစ်မှုဟောင်းဝိန်းရူနီကိုနှီးပြဖြစ်ခတ်လိုက်ပါတယ်။ဘာမင်းနဲ့စစ်တီစင်းကရူနီကိုနှီးပြဖြစ်နဲ့၃နှစ်ခွဲစားချုပ်ချုပ်လိုက်တာဖြစ်ပါတယ်
။ Firstly to get back into English football is great. It's obviously
ပထမဆုံးအနေနဲ့ပြောချင်တာကတော့အင်္ဂလိပ်ဘောလုံးလောကကိုပြန်လာတဲ့အတွက်ဝမ်းသာပါတယ်။ဒါကကျွန်တော်လှုပ်ချင်တဲ့ကိစ္စပါ။အမှန်တိုင်းပြောရရင်ပြီးခဲ့တဲ့သတင်းပတ်အတွင်းကျွန်တော်တို့တခြားကလပ်အသင်းတွေကကံလန်းတာတွေရှိပါတယ်။ဒါပေမဲ့ဘာမင်ဟန်အသင်းနဲ့စကားပြောပြီးအသင်းရဲ့ရည်မှန်းချက်တွေကိုမြန်အောင်ချိန်မှာအဲ့ဒါကကျွန်တော်စိတ်လှုပ်ရှားစေပါတယ်။ကျွန်တော်အနေနဲ့အောင်မြင်ချင်တယ်လို့အသင်းကလည်းအောင်မြင်ချင်တယ်ဆိုတာရှင်းပါတယ်။ဆိုတော့အသင်းနဲ့စကားပြောပြီးသွားတဲ့အချိန်မှာဒီကိုလာဖို့ခက်ခက်ခဲခဲဆုံးဖြတ်ရတာမဟုတ်တော့ပဲအရန်ကိုလွယ်သွားပါတယ်။
ရူနီဟာပြီးခဲ့တဲ့အော်တိုဝါ9ရက်နေ့ကအမေရိကန်မေဂျာလီဂ DC United နှီးပြဖြစ်ကနေနှုတ်ထွက်ပြီးနောက်မှာပဲအင်္ဂလန်ကဘာမင်ဂမ်စစ်တီနှီးပြကိုတာဝန်ယူလိုက်တာဖြစ်ပါတယ်။ရူနီကတော့ဘာမင်ဂမ်စစ်တီအသင်းကိုပရီးမီယာလိဂ်ကိုပြန်ရအောင်လုပ်သွားမယ်ဆိုပြီးတော့ပြောပါတယ်။သူနဲ့ဒူးအက်ရှလီကိုးနဲ့ဂျွန်အိုရှီတို့ကလည်းသူ့ရဲ့လက်ထောက်နှီးပြတဲ့ဖြစ်နဲ့ဘာမင်ဂမ်စစ်တီအသင်းမှာလုပ်သွားကြမှာဖြစ်ပါတယ်။နောက်တဲ့ဘောလုံးသတင်းတစ်ခုကတော့ကာတာကမ္ဘာဖလားပွဲပြီးသွားပြီနဲ့ကာတာကမ္ဘာဖလားနဲ့ဆိုင်တဲ့နောက်ဆက်တွဲကြက်တွေကတော့မပြီးသေးပါဘူးကမ္ဘာဖလားဘောလုံးကိုစောက်တဲ့နေရာမှာအလုံးလုံးခဲ့ကြတဲ့ဖိလစ်ပိုင်အလုံးသမား40လောက်ကဒီကမ္ဘာဖလားဘောလုံးကိုစောက်တဲ့နေရာမှာပါခဲ့တဲ့ American ဆောက်လုပ်ရေးကုမ္ပဏီကိုတရားစွဲလိုက်ကြပါတယ် American ဆောက်လုပ်ရေးကုမ္ပဏီ Jacob Solution INC ဟာအဲ့အလုံးသမားတွေကိုအန်တရာယ်တွေလူသားမဆန်တဲ့အခြေအနေတွေကြားမှာပဲအလုတ်ခိုင်းစေခဲ့တယ်ဆိုပြီးတော့ American နိုင်ငံ Colorado ပြည်နယ် Denver မြို့ကပြည်အောင်စုတရားရုံးမှာတရားစွဲလိုက်တာပါ Jacob Solution ဆောက်လုပ်ရေးကုမ္ပဏီနဲ့သူ့ရဲ့အောက်ကလုပ်တဲ့ဆောက်လုပ်ရေးကုမ္ပဏီအခွဲတွေဟာသူတို့ကိုအလွန်ကျဉ်းကျပ်ပြီးတော့တန်ရှင်းမှုမရှိတဲ့တန်ရားတွေမှာနေခိုင်းခဲ့ပြီးတော့82နှစ်လောက်အထိကိုရေနဲ့အစားအစာတွေစားခွင့်မပေးဘဲအတင်းအဓမ္မအလုတ်ခိုင်းခဲ့တယ်လို့ပြောပါတယ်အလုတ်သမားတွေဘက်ကသူတို့ရာသီနဲ့လစာတွေအပြည့်အဝမရခဲ့သလိုသူတို့ရဲ့နိုင်ငံကူးလက်မှတ်တွေတိမ့်ခံရတဲ့အတွက်နောက်ထပ်အလုတ်ရှာတာတို့ဖိလစ်ပိုင်နိုင်ငံကိုပြန်လာရင်မလုတ်နိုင်ခဲ့ဘူးလို့လည်းပြောပါတယ်အလုတ်သမားတွေဘက်ကတော့ Jacob Company အနေနဲ့ကာတာမှာလူခွေချိုးဖောက်တာတွေကိုတည်တင့်ခဲ့သလိုဒါမှမဟုတ်တည်တည်ကြီးနဲ့အလုတ်သမားတွေကိုခေါင်းပုံဖျက်အမျက်ထုတ်ချင်လို့လုပ်ခဲ့တာဖြစ်တယ်ဆိုပြီးတော့လည်းစွပ်စွဲထားပါတယ်အမေရိကန်ရဲ့ဥပဒေအရတော့လူကုန်ကူးတာအတင်းအဓမ္မအလုတ်ခိုင်းတာတွေကိုအမေရိကန်ပြည်ပမှာကျူးလွန်နေဆိုရင်လည်းဥပဒေချိုးဖောက်တာဖြစ်တဲ့အတွက်ဂျေကော့ကုမ္ပဏီနဲ့အခွဲတွေဟာအမေရိကန်ဥပဒေကိုချိုးဖောက်တယ်လို့စွပ်စွဲထားပြီးတော့ပေါ်ဆမှုမတရားကောင်းမှုဖြစ်အမျက်ထုတ်မှုစတာတွေကိုကျူးလွန်ထားတယ်ဆိုပြီးတော့စွပ်စွဲထားပါတယ်သူတို့ရဲ့နှိမ့်နာမှုအတွက်ဘလောက်ထိနှိမ့်နာခြင်းဖြစ်တောင်းဆိုထားတယ်ဆိုတာတော့အလုတ်မားတွေဘက်ကမဖော်ပြထားပါဘူးကုမ္ပဏီဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုချိန်ကြီးတော့တုံ့ပြန်တုံ့ပြန်ထားခြင်းအရှိပေးပါဦးခင်ဗျာ
ကိုရနေအားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ VO ရဲ့ဗိုလ်လူညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းအချင်းချုပ်ကိုမက်ခင်လေးပြောပြပေးပါဦးခင်ဗျာ
ဂါဇာဒေသကဆေးရုံမှာပောက်ကွဲမှုအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်တင်းမာမှုတွေကြီးထွားနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်အစ္စရေးနိုင်ငံကိုဒီကနေ့ရောက်သွားပါပြီ။အမေရိကန်နဲ့ကာလရှိမဟာမိတ်အဖြစ်လက်တွဲလာတဲ့အစ္စရေးကိုအားပေးကြောင်းပြသမဲ့ခီးစဉ်တွင်အစ္စရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပေမဲ့ဂျော်ဒန်နိုင်ငံမှာအာရဗ်ခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့အစီအစဉ်ကတော့ဂါဇာဆေးရုံတိုက်ခိုက်ခံရမှုကြောင့်ပြည့်ပြည့်သွားပါပြီ။ဂါဇာမှာရှိတဲ့ဆင်းရုံတိုက်ခိုက်ခံရပြီးတဲ့နောက်လူတွေအများပြားဟာတိဒီလူအများပြားတည်ဆုံခဲ့တဲ့တိုက်ခိုက်မှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနေရာနှက်မှာပေါ်ပေါက်ခဲ့ပါတယ်။လက်ဘရွန်နိုင်ငံဘေးရုတ်မြို့လမ်းမပေါ်မှာမော်တော်ဆိုင်ကယ်တွေနဲ့ဟွန်းတွေတီးပြီးပြည်သစ်တန်ယုံနဲ့ကုလသမဂ္ဂတန်ယုံရှိတွေမှာတွားရောက်ဆန္ဒပြနေကြတာပါ။တချို့ကပါလက်စတိုင်းဟစ်ဘိုလာအလံတွေကင်ထားပြီးပါလက်စတိုင်းတွေဘက်ကထောက်ခံအော်ဟစ်ခဲ့ကြပါတယ်။အစ္စရေးဘက်ကလည်းသူတို့ပစ်ခတ်ခဲ့တဲ့ဒုံးကျည်မဟုတ်ကြောင်းညှင်းဆိုထားပါတယ်။အွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်နွယ်ပြီးတရုတ်နိုင်ငံကအလိုရှိနေတဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA ထိတ်တန်းအရာရှိတာဝန်ရှိသူ2ဦးကိုတာဝန်ကနေရပ်ဆိုင်းလိုက်ပါတယ်။တရုတ်ပြည်သူ့လုံခြုံရေးဘူရိုကအလိုရှိသူစင်းမှာပါတဲ့ UWSA စောက်လို့ရေးဝန်ကြီးဘာရိုရမ်ဘန်နဲ့ဝါပြည်မှာရှိတဲ့မန်ဂင်ကောင်တီအကြီးအကဲဟီချန်တီရန်တို့ကိုတာဝန်ကရပ်ဆိုင်းပြီးအဖွဲ့ကနေထုတ်ပယ်လိုက်ကြောင်းဒီတစ်ပတ်အစောပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါရှင်။
ဗီယိုရဲ့ဗိုလ်လူညအစီအစဉ်ကတော့ဒီမှာပဲပြည့်စုံသွားပါပြီ။ကျေးဇူးပါမခင်လေး။ဒီညထုတ်လေးမှုကတော့မဆုမွန်ပါ။စက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Best တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝိမမဗီယိုကိုခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။